Welcome to the Voice of America in Burmese.
Mingala mane khin ma toda shin mya shin. American bi rong so myo raw Washington DC kan ni VOA Myanmar bai season ye 2022 khu ne December la 19 ye tanin la ne mane khin 6 na ya ni 9 na di season ne go line do meter 30 ne 40 go apin line la meter 190 ne VOA ye Facebook sa myan na kan ni de ye thoe ni ba bi shin.ကျမနင်္ဂလာပါအခုမနက်ခင်းအစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါရှင်ကျမသင်္ကီထိုက်ပါနန်းလောင်နဲ့ဒူသတင်းကြီးတင်ပြပါမယ်ယူကရိန်းရဲ့ခါဆန်မြို့ကိုတနင်္ဂနွေနေ့မှာရုရှားတို့ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာကြောင့်3ဦးထဏ်ရာရကြောင်းယူကရိန်းတာဝန်ရှိသူတို့ကပြောပါတယ်ကာတာမှာတနင်္ဂနွေနေ့ကကျင်းပပြီးစီခဲ့တဲ့ကမ္ဘာဖလားဘောလုံးဘောလူပွဲမှာတော့အာဂျင်တီးနားကပြင်သစ်ကိုအနိုင်ရပိုဆွဲသွားပါတယ်ပါကစ္စတန်အချင်းထောင်တစ်ခုမှာတော့စစ်သွေးကြွတွေကအဆောင်ရဲတွေကိုတစားကန်ဖမ်းပြီးအချင်းထောင်တစ်စိတ်တစ်ပိုင်းကိုထိန်းချုပ်ထားပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့နားဆင်ကြရပါမယ်ရှင
်ကောင်းပါပြီရှင်ရန်ကုန်မြို့ပန်းစိုရန်တလဖယ်ရီတင်မောပောက်ကွဲမှုကြောင့်လူ9ဦးထပ်မံနေသေဆုံးပြီးတော့10ဦးထပ်မံနေထိခိုက်ဒဏ်ရာရတဲ့တဲ့င်းကိုထုတ်လွှင့်သွားဖို့ရှိပါတယ်
အခုလက်ရှိသေဆုံးမှုကတော့အခုချိန်ထိသိရတာတော့ကျွန်တော်အားလုံး9ဦးပါခင်ဗျာတကယ်ဆိုရင်ရင်မှတ်တွေကတော့အများအောင်ရှင်းရတော့ဘာလို့ဆယ်ဦးလောက်ထက်ရှိတယ်လို့ပြောပါရ
အဖြစ်အဆုံးကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်ဒါအပြင်ကော့ဂရိတ်မြို့နယ်မှာစစ်ကောင်စီက၄ချောင်းတိုက်ခိုက်နေတာနဲ့ကဘာတလွားခီးတွားအစီအစဉ်ကိုရှုစားနားဆင်ရဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့ကဘာမြန်မာမီဒီယာမြင့်ကွင်းမြန်မာပီမပေးစာများ ISP မြန်မာမြင့်ကွင်းကျဲမတ်စုနဲ့ထူးခြားဆက်များသတင်းများဆက်တဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့မနေ့ဖက်ထိတ်တန့်ရောက်သတင်းတွေကိုမတ်သိထိုင်းနဲ့ကျမနောင်လာတို့ပြောပြပါမယ်ရှင
်ကာတာမှာတနင်္ဂနွေနေ့ကချင်းပါတဲ့ကမ္ဘာဖလားနောက်ဆုံးဘောလုံးပွဲမှာတော့အာဂျင်တီးနားအသင်းကပြင်သစ်ကိုအနိုင်ရဘိုးဆွဲသွားပါပြီနောက်ဆုံးအချိန်ပိုကစားပြီးချိန်ထိအာဂျင်တီးနားနဲ့ပြင်သစ်တို့3ဂိုးစီအသေးဖြစ်ခဲ့ပြီးတဲ့နောက်ပယ်နတီကန်ကြတာမှာအာဂျင်တီးနားကပြင်သစ်ကို4ဂိုး2ဂိုးနဲ့အနိုင်ရတာဖြစ်ပါတယ်ပွဲစဉ်တစ်လျှောက်လုံးမှာတော့တစ်ဖက်နဲ့တစ်ဖက်ဒုရပြန်ကိုရပြန်အသာစီးနဲ့ကစားခဲ့ကြပြီးကမ္ဘာဖလားဘူလူပွဲတွေထဲမှာတော့အကောင်ဆုံးပွဲစဉ်တွေတက်ကတစ်ခုဖြစ်ခဲ့ပါတယ်
D'abord très triste tous déçus comme après une défaite
Shonge de toi immédiatement wane ya ba de de a tout thapin no anai ya lu ya ka ni ma ma shonge da chang phit chang kaba phla bolu bwe a pi ma pyin tet tamara ka pyo su twa da ba da bi me le kaza tamara rue a long a twet chi nu goun yu bwe phit chang thru a wit le gan thi twa pi lo pyo ke de lu le pyo su twa ba de patthama bai ma argentina bek ka ya shi ke de pyet dan bo ko lionel messi ka kan twin pi patthama ko ya ke da ba patthama bai 306မိနစ်မှာအန်ဂျယ်ဒီမာရီယာကနောက်တကိုထပ်သွင်းခဲ့တာကြောင့်အာဂျင်တီးနားဘက်ကနှစ်ဂိုးအသာနဲ့ဥဆောင်ခဲ့ပေမဲ့လို့လဲဒုတိယပိုင်းပွဲစဉ်ရဲ့မိနစ်80အရောက်မှာပြင်းတဲ့အသင်းကရရှိခဲ့တဲ့ပြစ်ဒဏ်ဘောကိုခိုင်လီယန်ဘာပေးကကန်သွင်းခဲ့ပြီးတော့ပထမဂိုးပြင်းတဲ့အတွက်ရခဲ့ပါတယ်။တမိနစ်လောက်အကြာမှာနောက်တလုံးထပ်သွင်းတာကြောင့်ပွဲစဉ်အချိန်ပြည့်ချိန်မှာတော့နှစ်ဖက်တို့တည်ရဖြစ်သွားပြီးအချိန်ပို15မိနစ်စီကစားခဲ့ကြရပါတယ်။အချိန်ပိုပွဲစဉ်အတွင်းမှာအာဂျင်တီးနားမက်ဆီကတကူးထပ်သွင်းပြီးအာဂျင်တီးနားက3ဂိုးပြင်းတဲ့က2ဂိုးနဲ့အသာစီရနိုင်ခဲ့တာပါ။ဒါပေမဲ့လည်းပြင်သစ်အသင်းကဘာပေးကနောက်ထပ်ပင်နယ်တီတလုံးသွင်းခဲ့တာကြောင့်အာဂျင်တီးနားနဲ့ပြင်သစ်တို့3ဂိုးစီနဲ့တည်ရပြန့်ဖြစ်သွားခဲ့ပါတယ်။အချိန်ပိုပွဲစဉ်အပြီးပင်နယ်တီကန်းကြတာမှာတော့အာဂျင်တီးနားကိုယ်သမားအီမီလီယာနိုမာတီနက်စ်ကပြင်သစ်ကစားသမားကင်းစလီကိုမင်းကန်းသွင်းတဲ့ပင်နယ်တီကိုပုတ်ထုတ်ခဲ့ပြီးပြင်သစ်ကစားသမားအော်ရီလီယန်ချွာမီလီနီကန်းသွင်းတဲ့ပင်နယ်တီကတော့ဂိုးပေါက်နဲ့လွဲချော်သွားခဲ့ပြီးနောက်မှာတော့အာဂျင်တီးနားကပယ်နတီ3ဂိုးပြင်သစ်ကပယ်နတီ2ဂိုးဖြစ်သွားပါတယ်ဒီနောက်မှာတော့အာဂျင်တီးနားကစားသမားမွန်တီယက်ကအာဂျင်တီးနားအသင်းအတွက်အနိုင်ပယ်နတီ5ဂိုးကိုကန့်သွင်းနိုင်ခဲ့တာဖြစ်ပါတယ်ဒါဆိုရင်အာဂျင်တီးနားရဲ့တတိယမြောက်ကမ္ဘာဖလားပိုဆွဲတာဖြစ်ပါတယ်။1988ခုနှစ်ကအာဂျင်တီးနားတို့ပထမဆုံးအကြိမ်ဖြစ်ကမ္ဘာဖလားပိုဆွဲခဲ့ပြီး1986ခုနှစ်မှာဒုတိယမြောက်ကမ္ဘာဖလားကိုဆွခုနိုင်ခဲ့တာဖြစ်ပါတယ်ရှင်။
ကာတာနိုင်ငံမှာကျင်းပတဲ့2022ခုနှစ်ကမ္ဘာဖလားဘောလုံးပွဲနောက်ဆုံးဘောလုံးပွဲမှာပြင်သစ်အသင်းကိုအနိုင်ရပိုဆွဲသွားတဲ့အာဂျင်တီးနားအသင်းကိုဦးဆောင်သူလီယိုနယ်မက်ဆီကို FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့အကောင်ဆုံးဘောလုံးသမားဆုရွှေဘောလုံးဆုချီးမြှင့်လိုက်ပါတယ်နောက်ဆုံးဘောလုံးပွဲမှာတွင်ခဲ့တဲ့ဂိုးနှစ်ဂိုးအပါဝင်ကမ္ဘာဖလားပွဲစဉ်တွေမှာစုစုပေါင်း9ဂိုးတွင်နိုင်ခဲ့တယ်လို့ပြင်သစ်နဲ့တရေကျပြီးတော့ penalty နဲ့အဆုံးဖြတ်ပေးဖို့ဂိုးသွင်းရမှာလဲအာဂျင်တီးနားအတွက်ပထမဆုံးဂိုးသွင်းပေးခဲ့သူဖြစ်ပါတယ် အာဂျင်တီးနားအသင်းကိုရှုံးခဲ့တဲ့ပြင်သစ်အသင်းကခိုင်လီယန်ဘာပေကာရောအကောင်ဆုံးဘောလုံးသမားဆုနဲ့လွဲခဲ့ပေမလို့ကမ္ဘာဖလားပွဲစဉ်တစ်လျှောက်8ဂိုးသွင်းနိုင်ခဲ့ပြီးဂိုးအရေအတွက်အများဆုံးသွင်းနိုင်ခဲ့သူအဖြစ်ရွှေဖနက်ဆုရရှိခဲ့တာပါကမ္ဘာဖလားအကောင်ဆုံးဂိုးသမားဆုကိုတော့အာဂျင်တီးနားဂိုးသမားအမီလီယန်နိုမာတီနက်စ်ကရရှိပြီးအသက်23နှစ်အရွယ်အာဂျင်တီးနားကစားသမားအန်ဇိုဖာနန်ဒက်စ်ကတော့အကောင်ဆုံးလူငယ်ကစားသမားအဖြစ်ဆုရရှိခဲ့ပါတယ်။ကမ္ဘာဖလားနောက်ဆုံးအချိန်ချန်ပီယံဖြစ်ခဲ့တဲ့ပြင်သစ်အသင်းကိုအနိုင်ရလိုက်တဲ့အာဂျင်တီးနားအသင်းဟာ1988နဲ့1986မှာလည်းပိုးဆွဲခဲ့မှုပါတယ်။ကမ္ဘာဖလားပိုးဆွဲသွားတဲ့အာဂျင်တီးနားနိုင်ငံကဘောလုံးအသင်းချုပ်အနေနဲ့ FIFA ကပေးမဲ့ဒေါ်လာ42တန်ဆုကျေးရရှိမှာဖြစ်ပြီးဒုတိယဆုရရှိတဲ့ပြင်သစ်နိုင်ငံကတော့30တတိယဆုရတဲ့ခရိုအေးရှားက28တန်ရရှိကြမှာပါ FIFA ရဲ့ဒေါ်လာတန်440ဆုကျေးကိုရမငွေထက်ကနေအနည်းဆုံးဒေါ်လာ6တန်စီကိုလည်းဒီနှစ်ကမ္ဘာဖလားဘောလုံးပွဲမှာရှင်းပြန်ခဲ့ကြတဲ့အသင်းတွေကိုပေးအပ်သွားမှာဖြစ်ပါတယ်
ယူကရိန်းနိုင်ငံတောင်ပိုင်းခါဆန်မြို့လယ်ကိုတင်းငင်းတင်းနေမှာရုရှားတို့ကလက်နက်ကြီးတွေနဲ့ပစ်ခတ်ပါတယ်။ပြီးခဲ့တဲ့လအတွင်းခါဆန်မြို့ကနေရုရှားတို့ဆုတ်ခွာသွားပြီးနောက်ပိုင်းဒေတာရင်းကိုပြန်ပြီးတော့ပစ်ခတ်တိုက်ခိုက်နေတာဖြစ်ပါတယ်။ခါဆန်မြို့တွင်တိုက်ခိုက်ခံရမှုကြောင့်3ဦးဒဏ်ရာရကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့ရက်ကခါဆန်ဒေတာတဝိုက်ကိုရုရှားတို့ကဒုံးကြီးတွေမော်တာကြီးတွေနဲ့တင့်ကားတွေနဲ့54ဆင့်တိုက်ခိုက်ခဲ့ပြီး3ဦးသေဆုံး6ဦးဒဏ်ရာရကြောင်းဒေသဆိုင်ရာအုတ်ချုပ်ရေးမှုယာယူစလပ်ရာနူရှပ်ကပြောပါတယ်။တစ်ဖက်မှာလည်းရုရှားရဲ့ဘဲလ်ဂိုရော့ဒေသအုတ်ချုပ်ရေးမှုဘဲရှ်လက်ဂလက်ကော့ကယူကရိန်းရဲ့မြောက်ပိုင်းနယ်စပ်တစ်လျှောက်မှာယူကရိန်းရဲ့လက်နက်ကြီးတန်းချောင်းတဦးသေဆုံးပြီး10ဦးဒဏ်ရာရတယ်လို့ပြောပါတယ်။ယူကရိန်းပြည်သူတွေစိတ်သက်ပြတ်ပြားစေရေးအတွက်တောက်သုံးရည်နဲ့လျှက်စင်ပြီးပြတ်တောက်သွားစေဖို့ရည်ရွယ်ပြီးစောင်းရသည်ဝင်လာချိန်မှာပဲရုရှားတို့ကယူကရိန်းရဲ့အခြေခံအဆောက်အုံတွေကိုပြစ်မှတ်ထားပြီးသတင်းပတ်နဲ့ချီတိုက်ခိုက်နေတာဖြစ်ပါတယ်ရှင
်။အီရတ်နိုင်ငံမြောက်ပိုင်းကီရကတ်ပြည်နယ်မှာရဲတပ်ဖွဲ့ဝင်9ဦးထံမှနေသေဆုံးခဲ့တဲ့တနင်္ဂနွေနေ့ကတိုက်ခိုက်မှုဟာ IS Islamic အစွန်းရောက်တွေရဲ့လက်ချက်အဖြစ်အီရတ်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ကီရကတ်တောင်ပိုင်းမှာကင်းလဲ့နေတဲ့ရဲကားတစ်စီးဘုံခွဲတက်ခတ်ခံခဲ့ရကြောင်းအီရတ်အစိုးရပိုင်းသတင်းကကြေညာပါတယ်။ပောက်ကွဲမှုဖြစ်ပြီးမှပဲ IS အဖွဲ့နဲ့ဆင်နွယ်သူတွေလို့ဆိုတဲ့သဏ္ဍာန်သမားတွေကရဲကားကိုပြစ်ခတ်ခဲ့ရကတက်ခတ်မှုဖြစ်ခဲ့တာပါ။တက်ခတ်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်အဖြစ်လက်တလို့ပြောဆိုရတော့မရှိသေးပါဘူး။ဒါပေမဲ့လည်းဒီတက်ခတ်မှုရဲ့နောက်ပိုင်းမှာ IS အဖွဲ့ရှိပုံရတယ်လို့အီရတ်လုံခြုံရေးတပ်ဖွဲ့နဲ့နှိစက်တဲ့သတင်းရင်းမြစ်တွေကဒေသရင်းသတင်းမီဒီယာတွေကိုပြောပါတယ်။တီတက်ခဲမှုကိုစုံစမ်းစစ်ဆေးဖို့ဝန်ကြီးချုပ်မိုဟာမက်ရှီယာအယ်ဆူဒါနီကပြည်ထောင်စုရတပ်ဖွဲ့အကြီးအကဲကိုတည်းရညွှန်ကြားထားကြောင်းစစ်ဖက်ပြောခွင့်ရသူယိုယာယိုဆိုးကပြောပါတယ်ကီရကတ်နဲ့ဘေးပတ်ဝန်ကျင်ဒေသတွေမှာလုံခြုံရေးအားနည်းနေတာကို IS အကြမ်းဖက်သမားတွေကအခွင့်ကောင်းယူအသုံးချနေကြတယ်လို့လည်းလွှတ်တော်အမတ်တွေကပြောပါတယ် IS အကြမ်းဖက်သမားတွေဟာသူတို့သိမ်းပိုက်ထားတဲ့နယ်မြေတွေလက်လက်ဆုံးရှုံးခဲ့ရပေမဲ့လို့အီရတ်မြောက်ပိုင်းဒေသအတော်များများမှာဆက်လက်လှုပ်ရှားနေကြတာဖြစ်ပါတယ်
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဘာသာအစီအစဉ်ရဲ့တနင်္လာနေ့မနက်ခင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်ကမ္ဘာတစ်လွှားကနေရက်စွန်ခွာရွှေ့ပြောင်းကြတဲ့တန်းရာချီရှိတဲ့ရွှေ့ပြောင်းအခြေချသူများအတွက်အထိတ်မှတ်ဖြစ်တဲ့ဒီဇင်ဘာလ18ရက်နေ့ကိုနိုင်ငံတကာရွှေ့ပြောင်းအခြေချသူများနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ထားတာပါ။အကာအကွယ်ပေးဖို့အလိုအပ်ဆုံးသူတွေကိုကမ္ဘာကြီးကကာကွယ်ဖို့ပြက်ကွက်နေတယ်လို့ IOM နိုင်ငံတကာရွှေ့ပြောင်းအခြေချသူများအဖွဲ့ရဲ့ညွှန်ကြားရေးမှူးချုပ်အန်တိုနီယိုဗစ်တိုရီနိုကပြောဆိုလိုက်ပါတယ
်။ Indeed the world over migrants move.Often at great risk, for the most fundamental of reasons, to seek a better future for themselves.
ပိုကောင်းမွန်တရားတဲ့အနာဂတ်ကိုရှာဖွေနိုင်ရေးအခြေခံအခြေဆုံးအကြောင်းပြချက်နဲ့အန်ဒီအကြက်ကစွန့်စားပြီးကမ္ဘာတစ်လွှားမှာပြောင်းရွှေ့အခြေချနေကြကြောင်းဒီနေ့နိုင်ငံတကာရွှေ့ပြောင်းအခြေချသူများနေ့မှာတော့ရည်မှန်းချက်မအောင်မြင်ခင်တည်ဆုံးခဲ့ရတဲ့ဒါမှမဟုတ်လေပျောက်ဆုံးသွားခဲ့တဲ့သူတွေကိုဂုဏ်ပြုလေတဲ့ကွန်ပျူတာလိုတယ်လို့ပြောဆိုသွားတာပါလူတွေဟာနေရာဆွန့်ခွာဖို့စမ်းသပ်မရှိကြပေမဲ့နိုင်ငံတကာရွှေ့ပြောင်းအခြေချသူတန်း280တဲကအများစုဟာဆိုရင်ပြိပခတွေဖိနှိပ်ချုပ်ချယ်မှုတွေချွတ်ချုံကျစင်ရယ်မွေးတည်မှုနဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုတိုးလာတာတွေကြောင့်မဖြစ်မနေရွှေ့ပြောင်းကြရတယ်လို့လဲကုလသမဂ္ဂကပြောဆိုထားပါတယ်ရှင်
တရုတ်နိုင်ငံမှာကိုဗစ်လုံးဝကင်းစင်ရေးဆိုတဲ့ zero covid မူဝါဒဖြေလျှော့ပေးလိုက်ပြီးတဲ့နောက်နိုင်ငံတော်ပုဂ္ဂိုလ်ဆက်မှုတွေမြင့်တက်လာပါတယ်။လူအုံယုံတွေမှာတော့ပြင်ပကနေပုဂ္ဂိုလ်မလာအောင်အတွင်းကတော့ခတ်ထားကြပြီးဝန်ထမ်းတွေကိုရညာအိတ်ဆောင်နေကြရတာပါ။လူအုံယုံအတွက်စေဝါရဖို့လည်းအတော့ကိုခက်ခဲနေပါတယ်။ကိုဗစ်ပိုးကူးစက်မှုမြင့်တက်လာတဲ့အပေါ်အာဏာပိုင်တွေကသတိပေးထားကြပြီးကျန်းမာရေးဝန်ကြီးဌာနကလည်းအရေးကြီးတဲ့စေဝါတွေအရှိန်မြင့်ထုတ်လုပ်နိုင်အောင်အစွမ်းကုန်ကြိုးပမ်းနေတယ်လို့ပုဂ္ဂိုလ်ကပြောပါတယ်။ကာကွယ်ဆေးအပြစ်မထိုးရသေးတဲ့တက်ကြီးရွယ်ဦးတန်းချီရှိနေပြီးကိုဗစ်ကန့်သတ်ချက်တွေဖြေလျှော့ပေးဖို့ဖိအားပေးခံနေရတဲ့တရုတ်နိုင်ငံမှာရောဂါထိန်းချုပ်ရေးစီမံခန့်ခွဲမှုတွေအားနည်းနေကြောင်းကြွမ်းကျင်သူတွေကသတိပေးပါရယ်ပြီးခဲ့တဲ့တပတ်ကကိုဗစ်ကန့်သတ်မှုတွေဖြေလျှော့ပေးလိုက်ပြီးရက်ပိုင်းမှာပဲဆေးရုံတင်ကူတရသူအရေးအတွက်တူးလာပါရယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့တရုတ်နိုင်ငံမှာကိုဗစ်ပိုးတွေကြေကြေပြန့်ပြန့်ကူးစက်နေပြီးသားဖြစ်တဲ့အတွက်အစိုးရရဲ့ထိန်းချုပ်မှုတွေကြောင့်ပိုးကူးစက်မှုရေကိုရပ်တန့်သွားမှာမဟုတ်ဘူးလို့ပြောထားပါရယ်ပြီးခဲ့တဲ့သတင်းပတ်မှာတော့ကိုဗစ်နဲ့သေဆုံးသူမရှိဘူးလို့ကျန်းမာရေးအနာပိုင်းတွေကပြောပါတယ
်ပါကစ္စတန်ရဲ့ချမ်းဖက်မှုတံပြန်တိုက်ဖြတ်ရေးရဲဌာနအချုပ်ခန်းမှာထိမ့်သိမ့်ထားတဲ့ဒါဇင်နဲ့ချီတဲ့စစ်သွေးကြွတွေကတနင်္ခနွေနေ့မှာလုံခြုံရေးအဆောင်တွေကိုတစားကန်အဖြစ်ဖမ်းဆီးလိုက်ပြီးတစားကန်တွေရဲ့အသက်နဲ့သူတို့ကိုအာဖဂန်နစ္စတန်ကိုဘေးအန္တရာယ်ကင်းကင်းနဲ့ထွက်ခွာနိုင်အောင်လမ်းဖွင့်ပေးရေးအပေးအယူလုပ်ဖို့တောင်းဆိုနေကြပါတယ်ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းနေဆက်မှာရှိတဲ့ခိုင်ဘာပတ်သွန်းခွာပြည်နယ်ဘန်နူမြို့မှာတစားကန်ဖမ်းဆီးမှုပြဿနာဖြစ်နေကြောင်းပါကစ္စတန်လုံခြုံရေးသတင်းချင်းမြစ်တွင်တဲ့ဒေသခံတွေကအတည်ပြုပါတယ်လုံခြုံရေးအထူးတင်းကျပ်ထားတဲ့ထိန်းသိမ်းရေးစခန်းမှာစစ်ဆေးမေးမြန်းခံရတဲ့စစ်သွေးကြွအဖြစ်တန်တရာရှိထားသူတွေကသူတို့ကိုစောင့်နေတဲ့ရဲအဆောင်တွေထံကလက်နက်တွေကိုလူယူနိုင်ခဲ့ပြီးနောက်တခြားအချုပ်ခန်းတွေကစစ်သွေးကြွအများအပြားကိုပါလွှတ်ပေးခဲ့တာဖြစ်တယ်လို့သတင်းချင်းမြစ်တွေကပြောပါတယ်ရှင်
ဆိုမာလီယာနိုင်ငံဟီရှာဘေဘယ်ပြည်နယ်ကအယ်ရှာဘတ်စစ်သွေးကြောတွေအပေါ်လေကြောင်းတိုက်ခိုက်မှုနှစ်ကြိမ်ပြုလုပ်ခဲ့ကြောင်းအမေရိကန်စစ်ဘက်ကသတင်းထုတ်ပြန်ပါတယ်။ဒီဇင်ဘာ14ရက်နေ့ဆက်ခွန်ရက်နေ့မှာကမ်းခြေမြို့ဖြစ်တဲ့အဒယ်အနီတဝိုက်ကစစ်သွေးကြောအုပ်စုကိုပြစ်မှတ်ထားပြီးတော့ပူပေါင်းလေကြောင်းတိုက်ခိုက်မှုနှစ်ကြိမ်ပြုလုပ်ခဲ့ကြောင်းအာဖရိကမှာရှိတဲ့အမေရိကန်စစ်ဘက်ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဆိုမာလီယာအစိုးရရဲ့တောင်းဆိုချက်နဲ့ဆိုမာလီယာစစ်တပ်ကိုစစ်ကူပေးတဲ့အနေနဲ့အခုလိုတိုက်ခိုက်ခဲ့တာပါ။မြို့တော်မိုဂါဒီရှုအရှေ့မြောက်ပိုင်းမိုင်တရာကျော်လောက်ကပထမလေကြောင်းတိုက်ခိုက်မှုမှာစစ်သွေးကြောခွန်ဦးသေးဆုံးပြီးတော့မိုင်140အကွာလောက်ကဒုတိယလေကြောင်းတက်ခိုက်မှုမှာတော့အယ်ရှာဘတ်တက်ခိုက်ရေးသမား10ဦးသေဆုံးခဲ့ပါတယ်။အာဖရိကဒေသဆိုင်ရာအမေရိကန်စစ်တပ်နာချုပ်အာဖရိကောမြက်ကနဦးစစ်ဆေးချက်အရလေကြောင်းတက်ခိုက်မှုကြောင့်အရသာသေဆုံးထိခိုက်မှုတော့မရှိပါဘူး။ဒီစစ်စင်ရဲ့ရလာတွေကိုဆက်လက်စုံစမ်းပြီးတော့တင့်တော်သလိုတည်င်းထုတ်ပြန်သွားမယ်လို့လည်းကြေညာချက်မှာပြောထားပါတယ်တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်တဲ့တဲ့တွေကိုတော့မတင်ငေထိုင်းနဲ့ကျမနန်းလာတို့ပြောပြခဲ့တာပါရှင်ခုတော့တင်းဆောင်းမာတွေကိုဆက်တိုက်တင်ပြတော့ပါမယ်ရှန်ကုန်မြို့ပန်းစိုရန်ကနေဒလကိုပို့ဆောင်ပေးတဲ့ Cherry နာမည်ရှိလူတင်တင်မော်ပေါ်မှာပောက်ကွဲမှုဖြစ်ပွားခဲ့တာကြောင့်လူ9ဦးထက်မနည်းသေဆုံးပြီးတော့အနည်းဆုံး10ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းကုညီကက်ဆယ်ရေးပြည်လို့ပေးတဲ့သူတွေကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့တင်းကိုတော့ကိုရနိုင်ကတင်ပြထားပါတယ်
ရန်ကုန်မြို့ပန်းစိုရန်ကနေရန်ကုန်မြို့ကိုဖြတ်ပြီးဒလဘတ်ကန်ကိုပို့ဆောင်ပေးနေတဲ့ Cherry အမည်ရှိနှစ်ထပ်လူတင်သင်္ဘောရဲ့အောက်ထပ်မှာဒီဇင်ဘာ18ရက်တနင်္ဂနွေနေ့ညအစောပိုင်း9နာရီခန့်မှာပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ပောက်ကွဲမှုဖြစ်ပြီးထိခိုက်ဒဏ်ရာရမှုနဲ့လူသေဆုံးတာတွေနဲ့ပတ်သက်လို့ကယ်ဆယ်ရေးပြုလုပ်ပေးခဲ့သူတဦးကအခုလိုပြောပါတယ
်။မလို့ကျတော့65ဦးမှ1ဦးဒီနာသေပူတယ်ခင်ဗျ။အခုလက်ရှိပြဆုံးမှုကတော့အခုချိန်ထိပြရတာတော့ကျွန်တော်အားလုံး9ဦးပါခင်ဗျ။တကယ်ဆိုရင်ဒီမှတ်တွေကတော့အနည်းအောင်ဆင်းရတော့ဘာလို့ဆယ်ဦးလောက်ထက်ရှိတယ်လို့ပြောပါရခင်ဗျ။ကွဲတဲ့အနည်းဆုံးမှရှိနေတဲ့လူတွေသုံးတာဖြစ်တော့ပါလား။တ
င်မော့ဟာရန်ကုန်စိတ်ကမ်းမှာစိုက်ကတ်ထားချိန်အောက်ဆုံးထပ်မှာပောက်ကွဲတာဖြစ်တယ်လို့သူကဆက်ပြောပါတယ
်။ပန်းစူဒန်ကြီးကျွန်တော်တို့နှစ်ဖက်တင်မော့ပါနော်။နှစ်ဖက်ပါ။ချယ်ရီလူတွေတင်မော့ဗျ။အောက်ထပ်မှာဖြစ်တာဗျ။ဟိုရန်ကုန်မှာတော့ပဲကန်းကတ်ထားလို့ဖြစ်တာဆိုရင်လုံးကြီးကတော့ကျွန်တော်ကြည့်ကြည့်ချင်တာအလုံးရောက်နေပါလေကြာအကုန်လုံးလေးစုံကြေးရောက်တော့ကျွန်တော်လူနာတွေပါလေအလုံးကိုတို့လုံးကြီးတွေပါဝိုင်းနေပါတော့လို့မျိုးပါဟုတ
်ပောက်ကွဲမှုပြင်းထန်တာကြောင့်ရန်ကုန်တစ်ဖက်ကန်းကရက်ွက်တွေကပါပောက်ကွဲမှုအတန်ကိုကြားခဲ့ရပါတယ်ဒီပောက်ကွဲမှုကိုဘယ်အဖွဲ့ကလှုပ်ဆောင်နေဆိုတာမထုတ်ပြန်သေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာတော့မရှိသေးပါဘူးအခုနှစ်မေလထဲမှာရန်ကုန်မြို့လယ်ကောင်ဖြစ်တဲ့နော်ထာလမ်းမဘော်ကအများပြည်သူအသုံးပြုတဲ့ကားမတိုင်မှာပောက်ကွဲမှုဖြစ်ခဲ့ပြီးအရသာတည်ဆုံးတာတွေရှိခဲ့သလိုအခုတင်မောပောက်ကွဲမှုဟာအများပြည်သူအများစုရှိတဲ့ public area မှာဒုတိယအကြိမ်မြောက်ပောက်ကွဲမှုဖြစ်တာလို့လည်းပြောလို့ရပါတယ်။အာဏာသိမ်းပြီးနောက်ပိုင်းရန်ကုန်မြို့မှာမကြာခဏပောက်ကွဲမှုတွေဖြစ်လျက်ရှိပြီးတော့အများစုဟာစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေမှာသာဖြစ်ပါတယ်။ရန်ကုန်မြို့တစ်ဖက်ကမ်းမှာနေထိုင်သူတွေဟာရန်ကုန်မြို့ကိုဖျက်ဖို့အတွက်အခုလိုပောက်ကွဲတဲ့နှစ်ထပ်တင်မောတွေကိုသာ အားကိုးနေရတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြတော်တာပါရှင် VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်အစီအစဉ်တွေကို American ပြည်တော်ဆိုမြေတော်ဝါရှင်တန် DC ကနေတိုက်ထုတ်လွှင့်နေပါတယ်အခုတော့ကရင်ပြည်နယ်တွင်ကစီးရဲအခြေအနေဖက်ကိုကြည့်ကြရအောင်ပါစီရဲတင်းမာနေတဲ့ကရင်ပြည်နယ်ကော့ကရိတ်မြို့နယ်မှာစစ်ကောင်စီတပ်ဖွဲ့တွေကတနင်္ဂနွေနေ့မှာလေကြောင်းကတိုက်ခိုက်မှုတွေလုပ်ခဲ့ကြောင်း PDF ကကော်ရီတပ်ဖွဲ့တာဝန်ရှိသူတယောက်ကပြောပါရယ်ကော့ကရိတ်အခြေဆိုင်စစ်ကောင်စီတပ်ဖွဲ့တွေကိုပြီးခဲ့တဲ့တောက်ကြနေ့ကကရင်လက်နက်ကိုင်တပ်ဖွဲ့နဲ့ PDF တို့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်လေကြောင်းကနေလက်တုံပြန်ခဲ့တာပါအဖြစ်ဆိုကတော့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါရယ
်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်လှိုင်ဝကြီးရွာနားမှာရှိတဲ့စစ်ကောင်စီတပ်စခန်းကိုကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကဝင်ရောက်တိုက်ခိုက်မှုအပြီးတရက်အကြာဒီဇင်ဘာလ17ရက်နေ့မနေ့တနားီမထိုးခင်မှာပဲတိုက်ပွဲမဖြစ်ဘဲကော့နွဲ့ကြီးရွာဘက်ကိုဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဖြစ်တဲ့ကိုစောမွန်ကပြောပြပါတယ
်ဒီနေ့17ရက်နေ့မနေ့အစောပိုင်း12နာရီဟိုစနေဆုံးပါနော်။စနေမထိုးခင်ပါနော်။စနေမထိုးခင်မှာအဲ KNL အေးဒီရှိတဲ့အဲသူတို့ရှိမဲ့ထင်တဲ့ခမန်းနေရာတွေကိုသူကျဲသွားတာပါနော်။ကော်နွဲအာရှလမ်းမဟိုဘက်ဒီကန်ဒီဘက်ချမ်းကိုဟိုဘုံကျဲသွားတာဖြစ်တယ်။ဒီကော်နွဲဘက်ကိုစစ်လီရင်နဲ့လာပြီးတော့ဘုံကျဲတာပါနော်။6လုံးအောင်ကျသွားတယ်။ဟုတ်ကဲ့။တိုက်ပွဲမဖြစ်ဘဲနဲ့လီရင်နဲ့အတူကြီးလာကျဲသွားတာ။အဲသူကျဲတဲ့နားမှာတော့အိမ်နေတော့ရှိတယ်ဒါပေမဲ့ကော်နွဲကအာရှလန်းရောက်ဖို့အတွက်လေကွင်းပြင်နဲ့ခန့်တယ်လေအဲ့လေကွင်းပြင်နဲ့တကြအဲအိမ်ဘက်ကနေပြီးတော့ထိခိုက်မှုတော့မရှိဘူးဒါပေမဲ့စီရေးရတော့တင်းမာနေတယ်အဲစစ်တပ်ကဆက်ကဆက်ကအင်အားတရာကျော်ဖြစ်တင်းပြီးတော့ထိုးစစ်ဆင်ဖို့အာနိုင်ဝါဘက်မှာအင်အားတရာကျော်စစ်ပြင်ထားတယ်လို့လည်းသိရတယ
်ဒီဇင်ဘာလ16ရက်နေ့နှစ်ဖက်တိုက်ပွဲတွေအတွင်းတေဆုံးတန်ရာရမှုတွေရှိတယ်လို့လည်းပြောပြပါတယ်
အကလရနှစ်သုံးတစ်ပတ်ကတရင်မူတူပါဝင်ခုနှစ်ဦးစီဆုံးပြီးတော့ကိုဦးတန်ရာရကျွန်တော်ဘက်ကနေပြီးတော့တယောက်ကြဆုံးပြီးနှစ်ဦးတန်ရာရတာပေါ့နော်
တေဆုံးတန်ရာရမှုတွေနဲ့ပတ်သက်လို့တီးခြားအတိမပြုနိုင်သေးပါဘူးကော့ကရိတ်မြို့နယ်တဲကပြည်သူတွေကတော့နှစ်ဖက်တိုက်ပွဲတွေကြောင့်လက်နက်ကြီးကျလို့ထွက်ပြေးတိမ်းရှောင်နေရတယ်လို့အချိန်မတော်မှာစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ပွဲမဖြစ်ဘဲဘုံကျဲတိုက်ခိုက်မှုတွေကြောင့်လည်းသွေးစိတ်တွေဖြစ်နေပြီးကြေးရွာတွေလည်းမနေရဲပဲထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းပြောကြပါရဲ့ရှင
်ကော့ကရိတ်မြို့နယ်ထဲကစီးရဲအခြေအနေမှအေးအေးမှသတင်းပေးပို့တော့တာပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မဖက်လဲရအောင်ပါလူသားတွေလကဘာပေါ်ခြေချနိုင်ခဲ့တဲ့အမေရိကန်အာကာသစူးစမ်းရေးဌာန NASA ရဲ့ Apollo 17အစီအစဉ်အနည်း90ပြည့်ချိန်မှာလကဘာကိုလူသားတွေပြန်တွားဖို့အတွက်Artemis 1 season နဲ့လွတ်တင်ခဲ့တဲ့ Orion အာကာသယဟာလကဘာ26ရက်ခီးစဉ်အဆုံးသတ်အဖြစ်နဲ့ Pacific သမုဒ္ဒရာထဲကိုပြန်ရောက်လာခဲ့ပါတယ်။ VOA သတင်းထောက် Ken Carabo ရဲ့သတင်းကိုတော့ Token မျိုးသက်ကပြောပြထားပါတယ်
။ This is the largest mission that NASA has taken
on. American အာကာသသိပ္ပံ Agency NASA ရဲ့အကြီးမားဆုံးအစီအစဉ်မှာ
Orion အာကာသလွတ်တင်ရေးယုံက Shannon Dillion ပြောတော်တာပါ။ Artemis 1ရဲ့လူမပါတဲ့ Orion ရှင်ကိုလူတင်ပြီးတွားရတဲ့ဘယ်ရင်မှမတွားသေးတဲ့ခီးကွာဝေးထိလွတ်လိုက်တဲ့အတွက်သူစီကပြန်ပြီးပို့တဲ့အချက်လက်တွေကို NASA ဝန်ထမ်းတွေကအသေးချာစောင့်ကြည့်ကြရတာဖြစ်ပါတယ်
။ Data taking, thermal analysis,
vibration, တုံ့ခါမှုအတန်းအရေးသွေးတွေကိုစစ်ဆေးနေတာဖြစ်ပြီးအဲဒီကအခြေအနေတွေကိုသိဖို့အတွက်လက်တွေဘယ်လိုတုံ့ပြန်လဲဆိုတာနားလည်ဖို့ Orion ရဲ့ထိုင်ကုန်းကရတဲ့အချက်လက်တွေကိုစမ်းစစ်ရတယ်လို့ Orion စီမံကိန်းတာဝန်ခံတွေကပြောပါတယ်။
So we want to make sure the spacecraft is set up for this challenge.
Akata ye ne ne, ehri ma dat yang chi tet yauk da lo sain khaw mu myo ko khan nai bo lwa ma ba.
Orion yin ye 26 ye khee sin ma, la ga ni kilometer 10 ne chi wei de niya thi, yin mu poun san ayut 3 khu ne pyan tan kya da phit par de. Victor Glover ro lo yin mu re bat ga yin go thain chaung sia tait pi ma lo aw, ba lo lwa ma so ra ti aw NASA ga san tat ni da le phit par de.
The maneuvers it's going to do are so complicated for me to have manual controls
ဒီပြန်တမ်းမဲ့စနစ်ကတိတ်ရှုပ်ထွေးမှဖြစ်တဲ့အတွက်ကျွန်တော်အတွက်တော့ဒီရင်နဲ့ပြန်နေတဲ့တစ်ချိန်လုံးမှာကိုယ်တိုင်ထိန်းချုပ်ဖို့ဆိုတာကအနေနဲ့ကြီးလွန်းလှပါတယ်မလိုပဲစွန့်စားတာမျိုးမလုပ်ချင်ပါဘူ
း We will have astronauts on board they will monitor all their systems they'll have 60 plus displays that show everything ဒီမှာရင်မော်ကိုရောက်ရင်ပြန်တမ်းတဲ့စနစ်အားလုံးကိုစောင့်ကြည့်ရမှာပါရင်ထဲမှာပါတဲ့စနစ်အားလုံးအတွက်ဆက်အလုံး60ကျော်ကဘာတွေလုပ်နေတယ်ဆိုတာကိုပြနိုင်မဲ့အပြင်ရင်ကိုထိန်းချုပ်နိုင်တဲ့ခလုတ်တွေပါတဲ့ဖန်သားပြင်လည်းရှိပါတယ်ဒါပေမဲ့ပြန်တမ်းနေတဲ့တစ်ချိန်လုံးမှာတော့အလိုလျောက်စနစ်နဲ့ထိန်းချုပ်သွားဖို့လှုပ်ထားပါတယ်
NASA ကရှန်နန်ဒီလီယန်ဟာအာကာသလွန်ပြန်ခီးစဉ်အစီအစဉ်မှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အရင်လဘော်လူသားခြေချခဲ့တုန်းကတုံးတဲ့ဤပညာနဲ့အတော်ကွာနေပြီဖြစ်တဲ့ခစ်တဲ့ဤပညာသုံးအဖွဲ့မှာသူလည်းပါပါတယ်။
It's much different than the Apollo era of capsule where you had switch throws and multiple astronauts and you called the astronauts to make
the Apollo ကအပေါ်လို့ခစ်တုံးကယင်နဲ့အတော့ကိုကွာပါတယ်အဲ့ဒီခစ်တုံးကခလုတ်တွေနဲ့မောင်းရသလိုယင်မှုတွေကလည်းအများကြီးပါပြီးတော့ယင်မှုတွေကိုယ်တိုင်ယင်ကိုမောင်းရပါတယ် Artemis ကတော့အလိုလျောက်မောင်းတဲ့ယင်ဖြစ်ပါတယ်ကွန်ပျူတာ software နဲ့မောင်းပါတယ်မြေပြင်ကစတဲ့ချိန်ကနေပြီးတော့ရေပြင်ပေါ်ပြန်ဆင်းတဲ့အချိန်အထိကွန်ပျူတာအချက်လက်တွေနဲ့ပဲမောင်းသွားတာပါ
Orient ရင်းနဲ့ပတ်သက်ပြီးဤပညာပြဿနာအနေချင်းရှိတာကလွဲလို့စိတ်ချရတယ်လို့ NASA တာဝန်ရှိသူတွေကပြောပါတယ်။ NASA ကအခုတော့ရလာတဲ့အချက်လက်တွေကိုဆန်းစစ်ပြီးနောက်တစ်ဆင့်တက်ဖို့အတွက်ပြင်နေပါပြီ။2024မှာလကိုပြန်ပြီးတွားဖို့အတွက်လူပါတဲ့ပထမဆုံးမစ်ရှင်ဖြစ်တဲ့ Artemis 2ကိုလဘလန်ဒန်လွှတ်တင်ဖို့စီစဉ်ထားတာပါ။
All the data we get is a successAnd that's the important thing is to go
ချထားတဲ့အချက်လက်အလုံးကအောင်မြင်တာကိုပြနေပါတယ် Artemis 2အတွက်အရှုံးမပေါ်ဘူးစမ်းကြည့်တဲ့အခါအခုလိုအောင်မြင်မှုရှိဖို့ကအရေးကြီးပါတယ
်လကိုသွားဖို့ NASA ရဲ့ရေရှည်ပန်းတိုင်အတွက်အထောက်အကူပေးနိုင်ဖို့ SpaceX ကလည်းဒုံးပျံအသစ်ထုတ်ဖို့လုပ်နေပါတယ်ဒီ Orion ရင်ကို NASA ရဲ့အနာဂတ်ခီးစဉ်တွေအတွက်ရွေးထားတယ်လို့လည်းစုပေါင်းစီစဉ်ရေးတာဝန်ခံ Brenner Rodriguez ကပြောပါတယ
် This isn't just this test flight this is the start I thinkOf a fantastic
ဒါကအစမ်းပြန်ကြည့်ရင်တသက်မဟုတ်ပါဘူးကျမတို့ရဲ့စူးစမ်းရှာဖွေမှုတိုးချဲ့ရေးအတွက်စတင်လိုက်တာလည်းဖြစ်ပါတယ
်အာကာသယင်မှုတွေကိုလဘော်ဘလူပြန်ပို့ရမယ်ဆိုတာကိုသိထားတဲ့ NASA ကစကားရင်ရွေးထားတဲ့18ယောက်ထက်ကဘယ်သူကိုပထမဆုံးလွှတ်မယ်ဆိုတာကိုတော့မဆုံးဖြတ်သေးပါဘူးလကဘာရဲ့တာဝန်ရိုးစွန်းကို2025နောက်ပိုင်းလူလွှတ်တဲ့အခါမှာပထမဆုံးအမျိုးသမီးလည်းဖြစ်အသားအရောင်ရှိသူလည်းဖြစ်တဲ့သူကိုလွှတ်ဖို့အတွက် NASA ကဥစားပေးရွေးချယ်ဖို့ရှိပါတယ
်တိုကင်မျိုးသက်ပါရှင်ခုတော့ကမ္ဘာသလားခီးသွားအစီအစဉ်ကိုလည်းပြီးချင်ပါတယ်အမေရိကန်ဖွဲ့စည်းပုံရဲ့ပထမဆုံးစာသားဖြစ်တဲ့ We the People ဆိုတဲ့အတိုင်းအမေရိကန်ပြည်ထောင်စုကိုစုစည်းထားတဲ့ကျွန်ုပ်တို့ပြည်သူတွေဆိုတဲ့အချက်ကိုပေါ်လွင်အောင်အင်ဂျီရောတစ်ခုလုံးကို Christmas အတွက်အလှဆင်ထားပါတယ်သမရကရောကိုရန်ရှင်းပြထားတဲ့အပြင်အစင်တွေကိုမဆူမြတ်မွန်နဲ့အတူကမ္ဘာသလားခီးသွားအစီအစဉ်ကနေတွားပြီးတော့ကြည့်ကြရအောင်ပါ
အမေရိကန်ပြည်ထောင်စုမှာပြည်သူအလုံးသက်ဆိုင်တဲ့အင်ဂျီရောကိုနှစ်စဉ်ခရစ်စမတ်ကာလရောက်တိုင်းအလှပြင်ဆင်ပြီးအများပြည်သူလာရောက်ကြီးနိုင်အောင်လုပ်ပေးလေရှိပါတယ်။အင်ဂျီရောမှာနေထိုင်ကြတဲ့တမရနဲ့တမရကတော်တို့ကပြည်သူတွေကိုကြိုဆိုပြီးဒီအင်ဂျီဟာအများပိုင်ဖြစ်တယ်ဆိုတာပြသတဲ့အစဉ်အလာတစ်ခုဖြစ်ပါတယ်။နှစ်စဉ်မတူညီတဲ့ကောင်းစဉ်တွေနဲ့တမရကတော်တွေကခရစ်စမတ်အပြင်အစဉ်တွေကိုရွေးချယ်လေရှိတာမှဒီနှစ်2022ခုနှစ်ကိုတော့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံမှာပထမဆုံးပြောထားတဲ့We the people ဆိုတဲ့စာသားအတိုင်းပေါ်လွင်အောင်ပြည်သူတွေကိုအဓိကဦးစားပေးတဲ့အဖြစ်အစဉ်တွေကိုတမရကတော်ဒေါက်တာဂျိလ်ဘိုင်ဒန်ကရွေးချယ်ခဲ့ပါတယ်။ American to one သူခီးသွားခဲ့စဉ်မှာရခဲ့တဲ့အတွေ့အကြုံတွေကနေစိတ်ကူးရစီခဲ့တာလို့ရှင်းပြပါတယ
် Hi everybody. Oh, I just want them to play longer, don't you? Sounds beautiful. Thank you. So, thank you and gosh, over the last 2 years I've traveled to almost 40 states.
ဒီကနေ့နှစ်အတွင်းတိလက်ဒေသတွေကနေမြို့ကြီးတွေအထိပြည်နယ်ပေါင်း40နီးပါးကိုကျွန်မတွားခဲ့တဲ့အခါကျွန်မတွေ့ခဲ့ရတဲ့အမေရိကန်တွေစီကနေအမေရိကန်ပြည်ထောင်စုရဲ့အသက်အဓိကသော့ချက်ကဘာလဲဆိုတာအကြိမ်ကြိမ်မြင်တွေ့ခဲ့ရပါတယ်
။အမေရိကန်ပြည်ထောင်စုအတွင်းရှေ့ခိုင်မြဲနေရတဲ့အဓိကအကြောင်းရင်းကပြည်သူတွေရဲ့စီးလုံးမှုဖြစ်တာကြောင့်ဒါကိုသူကဂုဏ်ပြုပြင်ဆင်ထားတာဖြစ်ပါတယ်
။ I've seen it everywhere I've gone. When our country comes together,We are stronger. What we
share. ကျွန်တော်နိုင်ငံစုစုစည်းစည်းရှိနေရင်ကျမတို့ပုံမခိုင်မအားရှိတယ်ဆိုတာကိုနေရာတိုင်းမှာတွေ့မြင်ရပါတယ်။ကျမတို့အားလုံးဘုံသက်ခံမျှဝေခံစားနေတဲ့ကိစ္စတွေကစိတ်ဝမ်းကွဲစေတဲ့ကိစ္စတွေထက်အများကြီးပိုအားသာနေပါတယ်။ We the people. ကျွန်တို့ပြည်သူတွေဆိုတဲ့အချက်ကကျမတို့နိုင်ငံရဲ့အဓိကအသက်ဖြစ်ပါတယ်။အမြဲတမ်းလေးပြည်သူတွေကအဓိကဖြစ်ပါတယ်။အဲ့ဒါကြောင့်ဒီအချက်ပေါ်လွင်အောင်ဒီနှစ်အင်ဂျီရာခရစ်စမတ်အပြင်ဆင်တွေလုပ်မယ်ဆိုတဲ့စိတ်ကူးကိုရခဲ့တာပါ။ကျမတို့အားလုံးကိုစုစည်းညီညွတ်စေတဲ့တမိုးချမှုတွေကကိုဗီနာမှာကိုပဲရှာတွေ့နိုင်ပါတယ်။ဖြစ်ကောင်းဖြစ်ရမယ်ဆိုတဲ့ယုံကြည်စိတ်အကောင်းမြင်စိတ်နဲ့စီးလုံးမှုရှိရမယ်ဆိုတဲ့စိတ်တွေကကျမတို့ညီညွတ်ညွတ်ဖြစ်နေအောင်စုစည်းပေးထားပါတယ်။အခုလိုပွဲတော်ကာလသာမက တနည်းပတ်လုံးမှာကျမတို့ကိုစူးစီးစေတဲ့အချက်တွေပေါ်လွင်နေအောင်အခန်းတိုင်းကိုပြင်ဆင်ထားပါတယ်
1845ခုနှစ်လောက်ကပုံနှိပ်ခဲ့ပုံရတဲ့အမေရိကန်ဖွဲ့စည်းပုံကိုအင်ပီရိုစာချီကန်းထဲမှာပြသထားပါတယ်အားကျစရာဖြစ်တဲ့အမေရိကန်စာပေသမိုင်းနဲ့ပညာရေးတို့ကိုပေါ်လွင်စေအောင်စာချီကန်းထဲမှာပြင်ဆင်ထားပြီးစိတ်ကူးတွေဆွေးနွေးမှုတွေကယဉ်ကျေးမှုအကွာအဝေးအချိန်တွေကိုဆက်ဆက်ပေးနိုင်တဲ့စရာကိုအမှတ်ရစေမယ်လို့အင်ပီရိုကပြောပါတယ် Christmas အစဉ်အလာတစ်ခုဖြစ်တဲ့ Gingerbread Cookie မုန်းနဲ့လှုပ်ထားတဲ့ Gingerbread White House ကိုတော့နိုင်ငံတော်ညစာစားကန်းထဲမှာမြင်ရမှာဖြစ်ပါတယ်အမေရိကန်လွတ်လပ်ရေးချင်ညာဆက်တန်းနဲ့ဖွဲ့စည်းပုံဥပဒေကိုလက်မှတ်ထိုးခဲ့တဲ့ဖီလာဒယ်ဖီးယားမြို့က Independence Hall လွတ်လပ်ရေးအစအဦးပုံစံအတိုင်းကိုလည်း Gingerbread Cookie မုန်းတွေနဲ့ဖန်တီးပြသထားတာဒီနှစ်ရထူးခြားမှုဖြစ်ပါတယ်။အင်ပီရိုတစ်ခုလုံးမှာ Christmas သစ်ပင်ပေါင်း89ပင်ကိုအလှဆင်ထားပါတယ်။အကြီးဆုံးအမြင့်ဆုံးအင်ပီရိုကိုစားဖြူသစ်ပင်ကြီးကိုတော့ Blue Room လို့နာမည်ပေးထားတဲ့အခန်းထဲမှာမြင်ရမှာဖြစ်ပါတယ်။စူးစီးမှုနဲ့မျှော်လင့်ချက်ကိုအသားပေးပြင်ဆင်ထားတဲ့အခန်းဖြစ်ပါတယ်။
In the red room, we know that in times of both joy and grief, faith can light the way.
ပြောစရာဝမ်းနည်းစရာတွေကြုံရတိုင်းမှာဘာသာတရားကအလင်းပြပေးရဲ့ဆိုတာကို red room အနီရောက်ခန်းထဲမှာပုံဖော်ပြင်ဆင်ထားပါတယ်။နိုင်ငံတော်ညစာခန်းမထဲမှာတော့မျိုးဆက်သစ်တွေကိုဂုဏ်ပြုပြီးပွဲတော်ကာလကိုကလေးတွေပဲလို့မြင်တယ်လဲဆိုတဲ့ရှုထောင့်အမြင်နဲ့ပြင်ဆင်ထားပါတယ်။ blue room အပြရန်ခန်းထဲမှာတော့၁၈ပေမြင်တဲ့ Christmas သစ်ပင်ကြီးပေါ်မှာအမေရိကန်ပြည်နယ်နဲ့ပိုင်နယ်58ခုစလုံးကိုကိုစားပြုတဲ့ငှက်ယုတ်ကလေးတွေကိုအလှဆင်ပြီးတော့စူးစီးမှုကိုပုံဖော်ထားပါတယ
်။စူးစီးခြင်းကနေအလှတရားနဲ့ခွန်အားရစေတယ်ဆိုတာကိုအင်ပီရိုရဲ့တရားဝင် Christmas သစ်ပင်ကြီးကပြသနေပါတယ်။မိသားစုတိုင်းမှာရှိတဲ့ထုံတဲ့အစဉ်အလာတွေကိုအစစ်စစ်လက်ဆင့်ကမ်းလေးရှိတာကိုတော့ချွေရည်တွေပြသထားတဲ့ China Room အခန်းမှာမိမောင်းထိုးပြသထားပါတယ်။1918ခုနှစ်ထဲကစားလို့သမရအဆက်ဆက်မိသားစုတွေအသုံးပြုခဲ့ကြတဲ့ပကံခွဲရောက်တွေကို Christmas သစ်ပင်တွေပေါ်မှာအလှဆင်ထားတာပါကမ္ဘာကောင်းဆောင်တွေကိုနိုင်ငံတော်ညစာစားပွဲနဲ့တည်ခင်းတဲ့အခါတမရနဲ့တမရကတော်တို့ရွေးချယ်ခဲ့ကြတဲ့ပကံအစုံတွေကိုမြင်ရမှာဖြစ်ပါတယ်ရွှေချထားတယ်လို့ပြင်သစ်လို့အဓိပ္ပာယ်ရတဲ့ Family Room အခန်းထဲမှာတော့ကျင်သာသနာမှုနဲ့ကျေးဇူးတရားတွေကိုဖော်ကျူးပြသထားပါတယ်လူမှုအသားဝိုင်းထဲမှာတဦးနဲ့တဦးဘာမဟုတ်တဲ့ချစ်ခင်ကျင်နာမှုလေးပြသတာကဘလောက်လေးနဲ့တန်ဖိုးရှိတယ်ဆိုတာကိုအမှတ်ရစေဖို့ဖြစ်ပါတယ်ဒီခန်းထဲမှာသမရပိုင်ချန်တို့မိသားစုရဲ့အိမ်မွေးခွေးလေးနဲ့ကြောင်လေးဖြစ်တဲ့ကော်မန်ဒါနဲ့ဝင်းလို့ပုံတို့အယုတ်တွေကိုလည်းမြင်တွေ့ရမှာပါ။ပျော်စရာအခုလိုကာလမှာနိုင်ငံထွက်အသက်ပေးပျောက်ဆုံးသွားတဲ့အမေရိကန်စစ်သားစစ်သမီးတွေကိုမမေ့ဘူးဆိုတာပြသတဲ့အနေနဲ့လည်းအင်ပီရိုကခရစ်စမတ်အပြင်အစဉ်တွေမှာထည့်သွင်းထားပါတယ်။ Gold Star Trees လို့နာမည်ပေးထားတဲ့သစ်ပင်တွေမှာကြာဆုံးစစ်သည်တွေနာမည်ပါတဲ့ရွှေရောင်ကျယ်ပွင့်လေးတွေကိုချိတ်ဆွဲထားတာပါ။
We may celebrate different holidays, we may sing different songs or say different prayers, but
tomorrow is sinwe ja de pwe ro ri tu jin ma tu ba le me. Ti so ja de tchin ri phya sa ri le tu jin ma tu ma phit bi me. American a long boun lak khan cha de tan mu ri ga ro phya thu ri blaw pyaung pyaung atwet chi khai myin ni ba de. We the people, chinout tu di su re gadi saka ga nit tait ko lan pya bi bi a long ko a myae nan paung si nai si ba de. Merry Christmas ne Happy holidays ပါအားလုံးကိုဖရာသခင်ကောင်းချီးပေးပါစေကျမတို့စစ်တီတွေနဲ့သူတို့ရဲ့မိသားစုတွေအားလုံးကိုလည်းဖရာသခင်ဆောက်ရှောက်ပါစေအားလုံးကိုကျေးဇူးတင်ပါတယ
်ဝါရှင်တန်မြို့တော်မှာရှိတဲ့အင်ပီရိုကြီးတစ်ခုလုံးကို Christmas အပြင်အစဉ်တွေနဲ့အသွင်ပြောင်းသွားအောင်သမ္မတကတော်ဒေါက်တာဂျေးလ်ဘိုင်ဒန်နဲ့သူ့ရဲ့ညီမနှစ်ယောက်အပါအဝင်လှုပ်အားပေးသူ150ကျော်ကသတင်းတစ်ပတ်ကြာအောင်လို့အချိန်ယူပြင်ဆင်ခဲ့ကြတာဖြစ်ပါတယ် Christmas ပွဲတော်ကာလအတွင်းအင်ပီရိုတွေကအပြင်အစဉ်တွေကိုလာကြည့်သူ9000လောက်ရှိမယ်လို့ခန့်မှန်းထားပါတယ်။အဲ့ဒီထဲမှာအင်ပီရိုကစီစဉ်တဲ့ပွဲတွေကိုလာကြတဲ့ဖိတ်ကြားထားသူတွေရောဖြီးရင်းဖြီးပါခီးသွားဧည့်သည်တွေပါပါပါတယ်။အင်ပီရိုကိုဝင်ကြည့်ခြင်းသူဘယ်သူမှဆိုအွန်လိုင်းမှာဖော်ပြပြီးတော့လက်မှတ်လျှောက်ထားနိုင်ကြပါတယ်ရှင်။ကျွန်မဆင်းရဲမှာပါ။
မရအင်ပီရိုကခရစ်စမတ်အပြင်အစဉ်တွေကြောင်းမဆူမြတ်မွေရဲ့ကဘာသလွားခီးတော့အစီအစဉ်ကနေရှူစားနာဆင်ခဲ့ရတာပါရှင်။မကြခင်မှာတော့အပစင်ကနာတွေကိုဆက်တိုက်ထုတ်လင်းသွားဖို့ရှိပါတယ
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။ မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါ။လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelchat 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်မှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်ပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်ဒီဇင်ဘာလ19ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်အရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့ဆက်ရအောင်ပါမြန်မာနိုင်ငံဟာအစုလိုက်အပြုံလိုက်တပ်ဖြတ်မှုအနည်းအရှိဆုံးနိုင်ငံတကာနိုင်ငံအဖြစ်စီးရင်သွင်းခံရပါတယ်စစ်တပ်အာဏာသိမ်းမှုရဲ့အကျိုးဆက်အဖြစ်တပ်ဖြတ်မှုတွေအပြင်လူနေစုတွေကိုဆယ်စုနှစ်များစွာအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေရှိတယ်လို့လူမျိုးရုံးတပ်ဖြတ်မှုအောက်မေ့ပွဲပြတဲ့အစီအခါသားမှာဖော်ပြထားပါတယ်ဆောင်းမရှင်ပြည်သွေးနိုင်တဲ့အတူမအေးတနာကျော်တင်ဆက်ထားပါတယ်
အားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကအစုလိုက်ပြုံလိုက်တပ်ဖြတ်မှုအန္တရာယ်အရှိဆုံးဖြစ်လာတဲ့မြန်မာနိုင်ငံအခြေအနေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါကောလင်းမြို့နယ်ကရွာခွနရွာမီးရှို့ခံရအလောင်းငါးလောင်းတွေ့လို့ဒီဇင်ဘာလ14ရက်နေ့ VOE သတင်းမှာနားထောင်ရပါတယ်ဒီဇင်ဘာလ12ရက်နေ့13ရက်နေ့တွေမှာစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးလှုပ်ဆင်စကိုင်းတိုင်းကောလင်းမြို့နယ်တွေကရွာခွနရွာမီးရှို့ခံရတယ်မီးရှို့ခံရတဲ့ရွာတွေထဲမှာရွာသား9ယောက်ရဲ့ရုပ်အလောင်းတွေတွေ့ရတယ်လို့ဆိုပါတယ်မြန်မာနောင်ရဲ့အရာတော်မြို့တစားကန်3ခုစစ်ကောင်စီတပ်နှိမ့်ဆက်တပ်ဖြားလို့ခေါင်းစဉ်ပေးထားတဲ့ဒီဇင်ဘာ14ရက်နေ့ကသတင်းမှာလဲစကိုင်းတိုင်းအရာတော်မြို့နယ်အတွင်းကကျေးရွာ28ရွာကအိမ်ထောင်နေရတဲ့မင်းအဲကိုစစ်တပ်ကမီးရှို့ဖျက်ဆီးခဲ့ကြကြောင်းဒီဇင်ဘာ17ရက်နေ့ကတစားကန်အဖြစ်ဖမ်းဆီးခေါ်ဆောင်သွားတဲ့ဝါရောင်းရွာက19နှစ်အရွယ်ကိုတကြံမောင်မောင်အသက်30အရွယ်ကိုမိုးအောင်33နှစ်အရွယ်ကိုမင်းမင်းအောင်တို့ကိုစစ်ကောင်စီတပ်တွေကညှဉ်းပန်းနှိပ်စက်တပ်ဖြတ်ခဲ့တယ်လို့ဖော်ပြထားတာတွေ့ရပါတယ
်အလားတူပါပဲမြမမဟာဗျူဟာနဲ့မူဝါဒလေးလာရေးအင်စတီကျူ ISP မြန်မာကဗီဒီယိုကနေတနင်္ဂနွေနေ့တိုင်းအပတ်စဉ်ထုတ်လွှင့်ပေးနေတဲ့အစီအစဉ်တစ်ခုထဲမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်ခံရမှုဟာအော်တိုဘာလအတွင်းမှာမြို့နယ်ပေါင်း15ခုမှာ58ကျိန်းထက်မနည်းရှိခဲ့ကြောင်းဒီလိုမျိုးလေကြောင်းတိုက်ခိုက်ခံရမှုတွေကြောင့်အရက်သားတေဆုံးမှုတွေက38ဦးထက်မနည်းရှိကြောင်းနဲ့ကချင်ပြည်နယ်ဖားကဲမြို့နယ်အနက်ပါဖြစ်ရမှာအရက်သားတွေပါဝင်တေဆုံးသူ80ယောက်ထက်မနည်းရှိခဲ့တယ်လို့ဖော်ပြထားပါတယ်ဒီလိုဖြစ်ရတဲ့ကြောင့်လည်းမြန်မာနိုင်ငံဟာအစုလိုက်ပြုံလိုက်တပ်ဖြတ်မှုအနေနဲ့အရှိဆုံးနိုင်ငံတစ်နိုင်ငံဖြစ်တယ်လို့သတ်မှတ်ခံရတာတိတ်တော့လည်းမဆန်ဘူးလို့ဆိုရမှာပါဒီဇင်ဘာလ5ရက်နေ့ BBC သတင်းမှာ2022နဲ့2023ခုနှစ်အတွင်းအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုအနေနဲ့အရှိဆုံးနိုင်ငံတွေထဲမှာနံပါတ်1ကပါကစ္စတန်နိုင်ငံနံပါတ်2ကယေမန်နိုင်ငံနဲ့နံပါတ်3ကမြန်မာနိုင်ငံဖြစ်တယ်လို့2022နိုဝင်ဘာ29ရက်နေ့ကထုတ်ပြန်တဲ့အမေရိကန်ပြည်သူကဟိုလိုကတ်စ်ပြတိုင်းမှာအကဲဖြတ်မှုနှစ်လည်းအစီရင်ခံစာကိုကိုးကားပြီးတော့ဖော်ပြခဲ့ပါတယ်။ဒီအစီရင်ခံစာမှာအစုလိုက်ပြုံလိုက်တပ်ဖြတ်ခံရနိုင်ခြေရှိတဲ့နိုင်ငံ30ကိုလေးလာအကဲဖြတ်ထားတာဖြစ်ပါတယ်
။မြန်မာနိုင်ငံဟာ1945ခုနှစ်နောက်ပိုင်းအစုလိုက်ပြုံလိုက်တပ်ဖြတ်မှုအမျိုးအစား3ခုတပြိုင်နက်တည်းဖြစ်ပေါ်နေတဲ့အန္တရာယ်ရှိတဲ့နိုင်ငံများစီးရင်မှာပထမဆုံးမှတ်တမ်းဝင်တဲ့နိုင်ငံတစ်နိုင်ငံအဖြစ်ပါဝင်နေတယ်လို့လည်းဖော်ပြထားပါတယ်။အဲ့ဒီ3ခုကတော့မြန်မာနိုင်ငံမှာ2021စစ်အာဏာသိမ်းမှုကိုဆန့်ကျင်တယ်လို့တန်တရားရှိသူတွေနဲ့တိုက်ပွဲဝင်သူမဟုတ်တဲ့အရက်သားတွေကိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုရိုဟင်ဂျာတွေအပေါ်အစုလိုက်ပြုံလိုက်တပ်ဖြတ်မှုကရင်ကချင်းတအန်းမွန်လီဆူးနဲ့ရှမ်းအပါဝင်လူနည်းစုတိုင်းရင်းသားတွေအပေါ်ဆယ်စုနှစ်များစွာအစုလိုက်ပြုံလိုက်တပ်ဖြတ်မှုစတာတွေဟာ2021ခုနှစ်နှစ်ကုန်ပိုင်းအထိဖြစ်ပွားနေတယ်လို့ဖော်ပြပါရှိပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းပြီးနောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေနဲ့သူတို့ရဲ့ပူးပေါင်းအဖွဲ့တွေရဲ့တပ်ဖြတ်မှုကြောင့်အနည်းဆုံးအရက်သား1600တဲ့မနေတ ေဆုံးခဲ့တယ်လို့လေကုလသမဂ္ဂရဲ့တွေးကြည့်ချက်တွေကိုကိုးကားကအစိုးရခန်းစားမှာဖော်ပြထားပါတယ်
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်ကောင်စီကိုဆန့်ကျင်လို့ဖမ်းဆီးထောင်ချနှင်ပန်တက်ဖြတ်ခံရတဲ့သူတွေခြေရွာတွေကိုစစ်တပ်ကရှင်းလင်းရေးလို့မီးရှို့လို့အသက်ဆုံးရတဲ့သူတွေတိုက်ပွဲတွေကြောင့်ကြာဆုံးရတဲ့သူတွေလေကြောင်းကဘုံကျဲတိုက်ခိုက်မှုကြောင့်တေဆုံးရတဲ့သူတွေဟာထောင်ထဲချီခဲ့ပါပြီ။ဒါ့ပြင်စစ်ဘေးဆောင်ဒုက္ခသည်တွေနဲ့အိုးမဲ့အိမ်မဲ့တွေဟာလည်းတက်တန်းကျော်ခဲ့ပါပြီ။အဲလိုမျိုးတန်းချီတဲ့စစ်ဘေးဆောင်မိသားစုတွေဟာအသက်မသေးပေမဲ့ဘဝတွေတည်ခဲ့ရပါပြီ။အထူးသဖြင့်စစ်ဘေးရှောင်မိသားစုတွေရဲ့ကလေးငယ်တွေဟာပညာသင်ကြားခွင့်မရကြကျမ်းမာရေးစောင့်ရှောက်မှုတွေဆုံးရှုံးနေကြရတဲ့အဖြစ်အဆိုးတွေနဲ့ကြုံကြိုက်နေကြရပါတယ်။ဒါကြောင့်လည်းကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်တော်မ်အန်ဒရူးစ်ကဆရာနာတိမ့်ပြီးတဲ့နောက်ပိုင်းသေဆုံးဒါမှမဟုတ်ဒဏ်ရာရတဲ့ကလေးငယ်အနည်းဆုံး382ဦးရှိပြီးတော့ကလေးငယ်1400ဟာတရားဥပဒေမဲ့ဖမ်းခံထားရကြောင်းနိုင်ငံတွင်းမှာပုံမှန်ကာကွယ်ဆေးတိုက်ကျွေးမှုလုပ်ငန်းတွေပြတ်ကွက်တာကြောင့်ဒီနေ့တနည်းထဲမှာတယ်ကလေးငယ်3000လောက်မသေးဆုံးတင်မယ်နဲ့သေဆုံးသွားနိုင်တယ်လို့အကျိန်90မြောက်ကုလသမဂ္ဂရဲ့လူ့ခွင့်ရေးကောင်စီညီလာခံမှာတတိပေးတင်ပြခဲ့တာဖြစ်ပါတယ
်မြန်မာနိုင်ငံဟာအခုလိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုအန္တရာယ်အရှိဆုံးနိုင်ငံအဖြစ်ရောက်ရှိလာရတာဟာစစ်တပ်အာဏာသိမ်းမှုရဲ့အကျိုးဆက်ဖြစ်ပါတယ်တနည်းအားဖြင့်နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့မဖြေရှင်းဘဲလက်နက်အားကိုးနဲ့အာဏာသိမ်းခဲ့ခြင်းရဲ့ဆိုးကျိုးတွေပါဒီလိုကြုံတွေ့နေရတဲ့အနှိဋ္ဌာယုံတွေကိုဘယ်လိုအဆုံးသတ်ကြမလဲမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးအဖြစ်တာဝန်ယူခဲ့ဘူးသူစကော့မာစီယယ်ကတော့အမေရိကန်ပြည်တော်စုငြိမ်းချမ်းရေးအင်စတီကျူ USIB မှာမြန်မာဒေါ်လာရေးအောင်မြင်စေရန်ဒေါ်လာရေးအင်အားစုတွေကိုကူညီဖို့အချိန်ရောက်ပြီလို့ဆောင်းပါးတစ်ပုဒ်ရေးပါတယ်အဲ့ဒီဆောင်းပါးမှာမြန်မာနိုင်ငံရဲ့အနာဂတ်ဟာဒေါ်လာရေးအင်အားစုတွေရဲ့ရုန်းကန်လှုပ်ရှားမှုတွေကသာအဓိကဆုံးဖြတ်ပေးသွားမှာပါဒါပေမဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့တုံ့ပြန်မှုတွေဟာလည်းအရေးပါပါတယ်။အဲ့ဒါတွေကတော့စစ်ကောင်စီကသူတရားဝင်မှုရရေးအတွက်ပြုလုပ်မဲ့2023အကြမ်းဖက်ရွေးကောက်ပွဲကိုနိုင်ငံတကာကလက်မခံဘူးနဲ့စစ်ကောင်စီရဲ့အကြမ်းဖက်ဖိနှိပ်တပ်ဖြတ်မှုတွေရပ်တန့်သွားအောင်တုံ့ပြန်ဆောင်ရွက်ကြဖို့လိုအပ်ပါတယ်။ဒါအပြင်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တော်လှန်ရေးအင်အားစုတွေကိုနိုင်ငံတကာအတိုင်းအဝိုင်းကထိထိရောက်ရောက်ကူညီထောက်ပံ့ရမယ်။အဲ့ဒါဆိုစစ်ကောင်စီအပြော့ချိနဲ့သွားကအကြတဲဖြစ်နေတဲ့မြမအရေးဟာထွက်ပေါက်တွေ့လာနိုင်ပါတယ်လို့ရေးသားထားပါတယ်ခမညာ
ဒီသွေးနိုင်အပတ်စဉ်တင်ဆက်နေကြကမ္ဘာမြမမီဒီယာမြင်ကွင်းကိုကြားခဲ့ရတာပါရှင် VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့မြန်မာပြည်မှပေးစာများကဏ္ဍအလဲရောက်ပါပြီမြန်မာနဲ့နိုင်ငံတကာရောက်မြန်မာတွေရေးသားပေးပို့လာတဲ့ရင်ဖွင့်လွှာတွေကိုမှအေသနာကျော်ကစူးစီးတင်ဆက်ထားပါတယ
်ဒေးနဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးနဲ့စာချင်ပါတယ်။ Who are my Anton ဆိုတဲ့သောရရှင်ကတော့Good evening, VOA Burmese News Day. Masumone Waino Da Mya, Sri Jisun Ba Lo, Nok Khon Sat Ta Chin Mai. Christmas A Chain Tam Ya Ma, Pyo Shwin Chen Mi Ja Ba Si, Su Pyo, Chamaro Dai Ya Atan Thau Lwin Mu Aw Ma La Pyo, Su Taung Pi Daw Ba Yi. Chamaro Si Sa Yin Ni Ja, Da Kong Myo Tik Ka Daw Ra Shin U La Thun Ga Le, Ne Ma Ku Kin Le Ma Re Sa Da Chang Yee Po Nok Sat La Da Ba.
VOA Kamya, Christmas Gala Ma Na Long Sai Wan A Chan Ja Ba Si.ပျော်ရွှင်ချမ်းမြေ့ကြပြီးကျန်းမာကြပါစေလို့မေတ္တာပို့သလိုက်ပါတယ်2023အတွက်ပြက်ကြိန်ကိုကောင်းမွန်ဝမ်းသာစွာလက်ခံရရှိပါတယ်ခင်ဗျာတတိယအမှတ်ရမှုအတွက်တန်ဖိုးထားလေးစားရပါကြောင်းပြန်ကြားအပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်တို့သောရရှင်တွေအတွက်ထုံးစံတိုင်း2023ခုနှစ်အတွက် VOA အမှတ်တရလက်ဆောင်ပြက်ကြိန်ဒီပို့ပေးနေတဲ့အတွက်ကြောင့်လို့ရရှိကြောင်းစာရရပါတယ်နော်ဒါနဲ့ ီးခဲ့တဲ့15ရက်နေမနေ့ကျွန်တော်တို့ VOE ကထုတ်လွှင့်တဲ့ Radio အစီအစဉ်ဒီ Radio အစီအစဉ်ကိုရုပ်မြင်သံကြားကနေပြီးတော့လေဖန်ယူကြည့်ရှုနိုင်တာပါ။အဲ့ Radio နဲ့ရုပ်မြင်သံကြားတစ်ပြိုင်နက်ဖန်ယူကြည့်ရှုနိုင်တဲ့15ရက်နေမနေ့အစီအစဉ်မှာအရှိပိုင်းသတင်းတိုလေးတွေကြီးညာတော့သတင်းဖတ်လိုက်မိတာကတမျိုးဖြစ်သွားခဲ့ပါတယ်။တနင်္ဂနွေနေ့ကစားမဲ့နောက်ဆုံးဘောလုံးပွဲမှာပြင်သစ်အသင်းနဲ့အာဂျင်တီးနာအသင်းတို့ကစားရမှာဖြစ်ပါရဲ့လို့ဒီကိန်းန်းစာရွက်မှာရေးထားပေမဲ့လည်းသတင်းဖတ်တော့ရောင်းပြီးတော့ပြင်သစ်နဲ့ဂျာမနီအသင်းတို့ပြောသွားခဲ့ပါရဲ့နော်။အဲ့တော့အဲ့ဒီသတင်းပြပြချင်းပဲတော်ရရှင်တယောက်စာရေးလာတာပါ။ဒီနေ့ VOA ရုပ်သံသတင်းထုတ်လွှင့်တဲ့နေရာမှာကမ္ဘာဖလားဘောလုံးပွဲကိုပြင်သစ်နဲ့ဂျာမနီအသင်းတနင်္ဂနွေမှာရှင်းပြမယ်လို့မှားယွင်းပြီးတော့ကြေညာသွားပါရဲ့။ဖိုင်နယ်မှာတကယ်ပြန်ကြမှာပြင်သစ်နဲ့အာဂျင်တီးနားအသင်းပဲဖြစ်ပါရင်ဂျာမနီအသင်းထွက်သွားတာကြားခဲ့ပါပြီတဲ့လူများစိတ်ဝင်စားနေတဲ့သတင်းမျိုး VOA သတင်းဌာနအနေနဲ့ပေါ်ပေါ်ရော့ရော့မဖြစ်အောင်လို့သတိထားသင့်ပါတယ်ဆိုပြီးတော့ရေးလာပါတယ်ဟုတ်ကဲ့ပါအခုလိုမျိုးစာရေးပြီးတော့ထောက်ပြလာတာအထူးကျေးဇူးတင်ပါတယ်သတင်းတွေထုတ်လွှင့်ပြီးတဲ့အခါမှာလည်းကျွန်တော်တို့အဲ့ဒီသတင်းကိုတန်နေရောနောက်ပြီးတော့သတင်းစာသားနဲ့ပါကျမတို့ရဲ့ VOA web စာမျက်နှာပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာအသီးသီးတို့မှာစာသားအပြည့်စုံတင်ထားပေးပါရနော်အဲ့မှာတော့သတင်းအမှန်ဖြစ်တဲ့အတွက်ကြောင့်မို့တော့ရှင်နေလာပြီးတော့ရေးလာတာမျိုးမရှိပါဘူးဒါပေမဲ့ခုနကကျမပြောသွားသလိုပဲရေးတာတခြားလေလိုင်းပေါ်မှာတိုက်ရိုက်ဖတ်သွားတဲ့အခါမှာရောင်းပြီးတော့ဒီဂျာမီလို့ဖတ်သွားခဲ့တာဖြစ်ပါတယ်တော့ရှင်နေအားလုံးကိုအနှုညွတ်တောင်းပန်ပါရနော်ဒီဇင်မာလာတည့်ရက်နေ့မှာ street ဒီဇင်မာဆိုပြီးတော့ဒီဇင်မာလာရောက်တဲ့အထိမ်းမှနှုတ်ခွန်းဆက်အစာလေးတွေရေးပြီးတော့စာရိုလေးတွေရော comment မှာစာရေးလာကြရောနောက်ပြီး messenger မှာစာရေးပြီးတော့နှုတ်ဆက်လာတဲ့သောရရှင်တွေအားလုံးကိုရောအထူးကျေးဇူးတင်ပါတယ်လို့အရင်ပြောချင်ပါတယ်နော်ဒီထက်ကသောရရှင်အဝေးရောက်ကြုံမိုးနိုင်ဆိုတဲ့နှစ်တိုင်းလဲစာရေးနေကြသောရရှင်မှာသူလည်းဒီတစ်ခါတော့ဒီစာရေးနေကြအချိန်နှစ်ကုန်ကန်ဒီမှာစာရေးပြန်လာပါတယ
်မင်္ဂလာပါ VOA street ဒီဇင်မာလို့နှုတ်ဆက်လိုက်ပါတယ်စာမြေးရတာကြပါပြီအင်တာနက်မရတာတစ်နှစ်ဝန်းကျင်ရှိပါပြီအင်တာနက်ရတဲ့နေရာလေးခဏရောက်နေလို့စာရေးလိုက်တာပါဗျဒီဇမလာရောက်ပြီဆိုတော့အိမ်ကိုတတိရတယ်ဗျဒါကြောင့်စကိုင်းတိုင်းမင်းကင်းမြို့နယ်တောင်တွင်းဒေသမြို့မရွာမှာအကိုကြီးတောက်ထွန်းအမခင်တန်းစိန်တို့မိသားစုနဲ့အမကြီးခင်တန်းနုတို့နားဆင်ဖို့ခရစ်စမတ်အကြိုတချင်းလွှင့်ပေးဖို့တောင်းဆိုချင်ပါတယ် VOA ကိုလည်းကျေးဇူးတင်ပါတယ်ခင်ဗျအ
ဝေးရောက်နေတယ်ဆိုလို့ကျမရဲ့ဒီတနင်္ဂနွေနေ့အစီအစဉ်ကိုနားမနားထောင်ကြည့်ရလားလို့စဉ်းစားမိပါတယ်နော်ကျမတို့ဒီမြန်မာပြည်ကပေးစာအစီအစဉ်မှာအာနာတိုင်းပြည်နောက်ပိုင်းမြန်မာသတင်းတွေပိုများလာတဲ့တခြားတင်ဆက်ဆရာသတင်းတွေပိုများလာတဲ့အတွက်ကြောင့်မလို့ဒေတာအခမ်းအနားကိုကျမတို့ခဏလေးရက်ထားတာခဏလေးဆိုရင်အခုတော်တော်လေးကြာသွားခဲ့ပါပြီเนาะဒါကြောင့်မလို့ဟိုကိုကြုံမိုးနိုင်အမကြီးတွေကိုတောင်းတဲ့ Christmas အကြိုတချင်းလေးတော့ကျမဒီတစ်ခါမထုတ်လွှင့်ပေးလိုက်တော့ပါဘူးဒါမဲ့လည်းကိုကြုံမိုးနိုင်အဝေးကနေဆူတောင်းပေးလာတဲ့သခိုင်းတိုင်းမင်းငင်းမြို့နယ်တောင်တွင်းဒေတာမြို့မရွာကအကိုကြီးတောက်ထွန်းအမခင်တန်းစိန်နဲ့မိသားစုအမကြီးခင်တန်းနုတို့ကိုဒီကိုကြောင့်မိုးနိုင်အခုလိုမျိုးအင်ကိုတတိယနေပါတယ်ဆိုတဲ့စာလေးတော့ထုတ်လွှင့်ပေးလိုက်ပါရနော်အမကြီးတွေအကိုကြီးတွေလည်းဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးကြပါရစေရေဖွင့်လာတဲ့သောရရှင်ကြီးရဲ့စာတွေကိုဆက်ပြီးတော့ဖော်ပြပေးကြပါရစေကျွန်တော်ရင်ဖွင့်ခြင်းနေတာကြာပါပြီဆိုပြီးတော့ CDM ဝန်ထမ်းတယောက်သူတို့ကြုံနေရတဲ့အခက်အခဲကိုအခုလိုစာရေးပြီးတော့ရင်ဖွင့်လာပါတယ
် VOA ခင်ဗျာကျွန်တော်ရင်ဖွင့်ခြင်းနေတာကြာပါပြီကျွန်တော်ပြည်သူဝန်ထမ်း CDM တယောက်ပါအရင်နှစ်တုန်းက CDM ထောက်ပံ့ခြေ2လကြာ3000တခါ4000တခါ5000တခါရခဲ့ဘူးပါတယ်ကျွန်တော်မှာမိသားစု9ယောက်ရှိပါတယ်အဆင်ပြေအောင်စ조사ပြီးရုံးကန်ရပါတယ်ဒီနှစ်မှာတော့တစ်နှစ်လုံး2000စီခွဲပြီးနှစ်ခါ4000ရပါတယ်ပြောချင်တာကအခု2022ခုနှစ်အတွက်အမေရိကန်ရောတခြားပြည်ပအကူအညီတွေပါဒေါ်လာတန်ပေါင်းများစွာရခဲ့တယ်လို့သိရပါတယ်ကျွန်တော်တို့ချင်းပြည်နယ်မှာ CDM ဝန်ထမ်းထောင်ကနန်းပဲရှိပါတယ်ဒါတောင်ဒေသရဲ့၅ပုံတပုံလောက်ပဲထောက်ပံ့ကြေးရကြပါလိမ့်မယ်ဆက်သွယ်မိတဲ့လုံဖို့ကင်ဘက်တွေထဲမှာရတဲ့လူရှိသလိုမရတဲ့လူတွေလည်းရှိနေပါတယ်ဆက်သွယ်ခဲ့တဲ့ဒေတာတွေမှုမရောက်နိုင်တာကိုမပြောလို့ပါဒါပေမဲ့ကျွန်တော်တို့မင်းတပ်မျိုးနယ်ဝမ်းတူးရွာဟာဆက်သွယ်ဆိုးဝါးလာတာမဟုတ်ပါဘူးကျွန်တော်တို့ဆက်သွယ်ယူလို့ရပါတယ်ဆိုလိုချင်တာကကျွန်တော်တို့ရွာမှာပဲရသူကရမရသူကမရဖြစ်နေပါတယ်နောက်ပြီးတချို့မိသားစုအလိုက်ရပြီးတချို့ CDM ဝန်ထမ်းတွေကတဦးတည်းအတွက်ပဲရပါတယ်မိခိုတဲ့သူတွေအတွက်မရဘူးဖြစ်နေပါတယ်တချို့ထောက်ပံ့ကြေးပေးတာတယောက်ကို2000ဆိုလို့ရှိရင်မိသားစုဝင်9ယောက်ရှိရင်3000ရသူရကြပါတယ်ပေးတာကလည်းဒန်းတူညီတူမရှိဘူးဖြစ်နေပါတယ် ပေးတဲ့နေရာတွေမှာလည်းနည်းနည်းတန်းတူညီမျှရှိစေချင်ပါတယ်။ရွာထဲမှာစစ်ဘေးရှောင်လာသူတွေအနေနဲ့လည်းမိသားစုအလိုက်ရကြတာတွေရှိပါတယ်။ CDM တွေကစစ်ဘေးရှောင်နေမဟုတ်ဘူးလို့အပြောခံရတာလည်းရှိပါတယ်။ CDM ကဘယ်လိုဒုက္ခတဲ့အမျိုးအစားတွေထဲမှာပါပြီးမိသားစုအလိုက်ထောက်ပံ့ခြင်းရမှာပါလဲခင်ဗျာ။ VOA ကနေတစ်ဆင့်သက်ဆိုင်သူတွေကြားသိအောင် VOA ပေးစာပြန်စာကဏ္ဍကနေတစ်ဆင့်ပြောပေးပါခင်ဗျာ။
မြန်မာနိုင်ငံကို2022ခုနှစ်ဖေဖော်ဝါရီလအစပိုင်းမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးခေတ်ကငြင်းငြင်းနဲ့နေနဲ့အာဏာဆန့်ကျင်ဖီဆန်တဲ့ CDM လှုပ်ရှားမှုမှာအစိုးရဝန်ထမ်းတွေတော်တော်များများပါဝင်ပြီးတော့လှုပ်ဆောင်ကြတာတွေရှိပါရဲ့နော်။အခုဆိုရင်နှစ်နှစ်နီးပါးကြာလာပြီမလို့သူတို့ဌာနဆိုင်ရာအလုပ်တွေကိုတွားပြီးတော့မလုပ်ရတဲ့ကာလကလည်းနှစ်နှစ်နီးပါးရှိလာပါပြီ။တချို့တွေကတော့တခြားအလုပ်တွေပြန်ပြီးတော့လုပ်နိုင်ပေမဲ့အနည်းစုပဲဖြစ်ပါတယ်။ဒါကြောင့်မို့အများစုအနေနဲ့ကတော့တော်တော်စားဝတ်နေရေးအခက်အခဲတွေမျိုးစုံနဲ့ကြုံတွေ့နေရပါတယ်ဆိုပြီးတော့ဒီလိုစာမျိုးတွေမကြာခဏရေးလာတတ်ကြပါရဲ့။တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအများဆုံးရရှိနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်။ဘာလို့ဖီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဖီယိုမြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလိုဖီယိုမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
အနေနဲ့အရရကမြန်မာပြည်သူတွေရေးသားပေးပို့လာတဲ့ရင်ဖွင့်လွှာတွေကိုမှအေးတနာကျော်ကမြန်မာပြည်မှပေးစာများကဏ္ဍကနေစူးစီးတင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့တင်ဆက်လာနေမယ့်ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့မြင်ကွင်းကျဲမတ်စုများကဏ္ဍကိုတင်ဆက်ပါမယ်။မြန်မာနိုင်ငံမှာ2023ခုနှစ်နှစ်စစ်တပ်ကအလားသိမ့်လိုက်ပြီးတဲ့နောက်အခု2022ခုနှစ်နိုဝင်ဘာလအထိဆိုရင်ချင်းပြည်နယ်မှာတိုက်ပွဲပေါင်း590ကျော်ဖြစ်ပွားခဲ့ပါတယ်။အသေးစိတ်ကိုတော့အချက်အလက်တွေကိုစူးစီးပြီးမဟာဗျူဟာနယ်မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းကျဲမှတ်စုများအဖြစ်တင်ဆက်ပေးထားပါတယ်ရှင်။
ဆရာနာသိမှုအလွန်ချင်းပြည်နယ်မှာတိုက်ပွဲပေါင်း590ကျော်ဖြစ်ပွားခဲ့ပါတယ်ချင်းပြည်နယ်ကမြို့နယ်6ခုလုံးမှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်တိုက်ပွဲတွေကစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစစ်ကောင်စီနဲ့ EU တွေအကြားမှာဖြစ်ခဲ့တာပါမင်းတပ်မြို့နယ်မှာတိုက်ပွဲပေါင်း125ကျင်းကျော်ဖြစ်ပွားခဲ့ပြီးအများဆုံးဖြစ်ပါတယ်ဒုတိယအများဆုံးကဖလန်းမြို့နယ်မှာဖြစ်ပြီးတိုက်ပွဲပေါင်း100နီးပါးဖြစ်ပွားခဲ့ပါတယ် ချင်းပြည်နယ်မှာစစ်ကောင်စီကလေကြောင်းတိုက်ခိုက်တာတွေအကျဉ်30ကျော်လောက်လုပ်ခဲ့ပါတယ်ပလောဝမြို့နယ်မှာလေကြောင်းတိုက်ခိုက်ခံရတာအများဆုံးဖြစ်ခဲ့ပါတယ်အကျဉ်ရေးတွက်နယ်ဆိုရင်28ကျဉ်ထပ်မင်းရှိခဲ့ပါတယ်မင်းတပ်မြို့နယ်မှာဒုတိယအများဆုံးဖြစ်ခဲ့ပြီး3ကျဉ်ထပ်မင်းရှိခဲ့ပါတယ်ဒါအပြင်ချင်းပြည်နယ်မှာနေနဲ့အဆောက်အုံ1100ကျော်မိရှုဖြစ်စီခံခဲ့ရပါတယ်မိရှုဖြစ်စီခံရတာတွေကထန်တလန်မြို့နယ်မှာအများဆုံးဖြစ်ခဲ့ပါတယ်တမြို့နယ်ထဲမှာလည်းနေအဆောက်အုံ1000ကျော်ပျက်စီးဆုံးရှုံးခဲ့ပါတယ်ဒုတိယအများဆုံးကတော့ဖလန်းမြို့နယ်မှာဖြစ်ပြီးနေအဆောက်အုံ100နီးပါးမိရှုဖြစ်စီခံခဲ့ရပါတယ်စစ်အာဏာသိမ်းမှုအလော်လက်နက်ကင်ပြိပခါတွေကြောင့်ချင်းပြည်နယ်မှာပြည်ရင်းပြည်ပစစ်ပီးဒုက္ခတွေတရတမ၄သိန်းနီးပါးရှိလာခဲ့ပါတယ်။ဟာခါမြို့နယ်မှာပြည်ရင်းစစ်ပီးဒုက္ခတွေ3000ကျွတ်ထက်မနည်းရှိခဲ့ပြီးအများဆုံးဖြစ်ပါတယ်။ဒုတိယအများဆုံးကထန်တလန်မြို့နယ်မှာဖြစ်ပြီးစစ်ပီးဒုက္ခတွေ2000ကျော်ရှိပါတယ်။ဒါအပြင်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ခြမ်းကိုထွက်ပြေးကြရတဲ့စစ်ပီးဒုက္ခတွေကလည်း4000ကျော်ထက်မနည်းရှိခဲ့ပါတယ်။
ISB မြန်မာရဲ့မြင်ကွင်းကျဲမဆူမြာကနာကိုကြားခဲ့ရတာပါရှင်ခုတော့ထူးခြားဆန်းများသတင်းများကနာအလဲရောက်ပါပြီဂျာမနီနိုင်ငံမြူနစ်မြန်မာတော့ Krampusis ဆိုတဲ့ကြောက်မဲ့ပွဲတရဝကြီးတွေလမ်းလျှောက်လှည့်လည်ခဲ့ကြပါတယ်လန်ဒန်ပြည်သူ့ကာပြတိုင်မှာတော့ Christmas ပွဲတော်အတွက် Gingerbread မြို့တော်ကြီးတွေကိုတိစောက်ပြထားပါတယ်ဒီလိုကဘာတလောကထူးထူးခြားခြားသတင်းတွေကိုတော့ကိုငင်းချမ်းနဲ့မခင်ဖြူထွေးတို့တင်ပြထားပါတယ်
ဂျာမနီနိုင်ငံကမြူနစ်မြို့မှာ Krampusis ဆိုတဲ့တောင်မက်ဖွဲ့တရဝါကြီးတွေလမ်းလျှောက်လှည့်လည်ခဲ့ကြပါတယ်။ကိုရိုနာကပ်ရောဂါကြောင့်ဒီပွဲကိုနှစ်နှစ်ကြာရပ်နားခဲ့ရပြီးတော့အခုနှစ်မှာပြန်ကျင်းပနိုင်တာပါ။အနောက်ရောက်အမွေးပွားဝစ်စုံကြီးတွေနဲ့တောင်မက်ဖွဲ့ရာတစ်သားမျက်နှာဖုံးကြီးတွေဝစ်ဆင်ထားတဲ့လူအယောက်300လောက်ဟာကျောဘက်မှာခေါင်းလောင်းတွေတက်ဆင်ထားသလိုတချို့ကလည်းတစ်သားချောင်းတွေကိုတည်ဆောင်ထားပါတယ်။ရိုးရာပုံမြင်တွေအရ Krampus တွေဟာအရှိတ်ဘက် Alps တောင်တန်းတွေမှာနေထိုင်ကြတဲ့သူတွေဖြစ်ပြီးတော့စိုးသွမ်းတဲ့ကလေးတွေကို၆လမ်းဖို့ဖြစ်ပါတယ်။သူတို့နဲ့ဆက်ကျင်ဘက်ကတော့ Saint Nicholas ဆိုတဲ့ Christmas ဖိုးဖိုးကြီးဖြစ်ပြီးနေမာတဲ့ကလေးတွေကိုတရားလုံးပေးတာဖြစ်ပါတယ်။ Krampus Tree ဟာထုံးစံအရစောင်းထဲမှာထွက်လာလေးရှိပြီးတော့အမောင်နဲ့ကြောက်စရာမကောင်းဆိုးဝါးတွေကိုမောင်းထုတ်ဖို့ဖြစ်ပြီးလူတွေကိုတော့အန္တရာယ်မပေးတတ်ပါဘူး။ဘေးကရပ်ကြည့်နေတဲ့သူတွေအနေနဲ့လည်းဒီအနက်ရောင်အမွေးပွားဝစ်စုံကြီးတွေကိုထိထွေကင်တွယ်နိုင်ပြီးတော့သူတို့နဲ့အတူတပ်ပုံတွဲရိုက်နိုင်ပါတယ်။အခုဂျာမနီမှာကျင်းပတဲ့ပွဲဟာအနည်း900လောက်ရှိနေပြီဖြစ်တဲ့ရိုးရာထုံးစံကိုထိမ့်သိမ့်တဲ့အနေနဲ့ကျင်းပတာဖြစ်ပြီး Krampus တရဝကြီးတွေမြို့လယ်မှာလှည့်လည်တဲ့ထုံးစံကတော့2004ခုနှစ်ကစတင်ခဲ့တာပါရှင
်။လန်ဒန်ပြည်သူ့ကပြတိုင်မှာ Christmas ပွဲတော်အတွက် Gingerbread မြို့တော်ကြီးတွေကိုတည်ဆောက်ပြသထားပါတယ်။ဂျင်းနဲ့မွှေးတဲ့ Gingerbread မုတ်တွေ၊ Donut မုတ်တွေ၊ Biscuit တွေ၊ Cream တွေကိုအသုံးပြုပြီးတော့ Christmas မြို့တော်ကြီးတွေကိုတည်ဆောက်ထားတာပါ။အပူပိုင်းအေးအေးပိုင်းတမပိုင်းဝင်ရိုးစိုးနဲ့၆တွေးတဲ့ရာသီဥတုတွေမှာမတူတဲ့နေရာ၅ခုကမြို့တော်၅ခုပုံစံကိုတိစောက်ထားတာပါဒီမြို့တော်ကြီးတွေဟာဝါးစားလို့ရနိုင်ပြီးတော့ရေပူစမ်းတွေယထာပူဓာယုံတွေဈေးတွေနဲ့အပန်းဖြေစရာနေရာတွေကိုလည်းထည့်သွင်းတိစောက်ထားပါတယ်ဒီနှစ်အတွက်တိစောက်သူတွေကရာသီဥတုပြောင်းလဲမှုအကျက်အတဲကိုပြသခြင်းတာကြောင့်ဒေတာတွေမှာပဲရနိုင်တဲ့ပစ္စည်းတွေကိုအသုံးပြုပြီးတိစောက်ပြသထားပါတယ်တကြားကဲအမဲတစ်မျိုးတည်းကိုပဲသုံးပြီးစာကြည့်တိုက်ကြီးတစ်ခုကိုလည်း UHA ဒီဇိုင်းအဖွဲ့ကတည်ဆောက်ထားခဲ့ပြီးတော့ဒီပြကန်းတွေကို2023ခုနှစ်ဇန်နဝါရီလ2ရက်နေ့အထိပြသထားမှာပါခင်ဗျာ
အမေရိကန်ပြည်တော်စုမိန်ကြီးငယ်မြူဝီမြို့လေးမှာခရစ်စမတ်ပွဲတော်အတွက်ဆန္ဒပိုးပိုးကြီးရာပေါင်းများစွာစုဝေးနှင်းလျှော်စီခဲ့ကြပါတယ်ပရိုက်တာအဖွဲ့တွေရပုံငွေရှာဖို့အတွက်အနီရောင်ဝစ်စုံတွေနဲ့ဆန္ဒဖိုးဖိုးကြီးအယောက်250လောက်စုဝေးခဲ့ကြတာပါ Sandy River အပန်းဖြေနှင်းလျှောစီစခန်းမှာကျင်းပခဲ့တဲ့ဒီပွဲမှာပါဝင်ကျင်ကြတဲ့သူတွေအနေနဲ့ဆန္ဒဝစ်စုံအပြည့်ကိုဝစ်ဆင်ကြရမှာဖြစ်ပြီးငွေကြေးအနေနဲ့ကတော့အမေရိကန်ဒေါ်လာ25ဒေါ်လာပေးရပါတယ်ဒီငွေတွေကိုမိန်းပြည်နယ်အနောက်ပိုင်းက Pride အဖွဲ့တစ်ခုဖြစ်တဲ့ The River Fund Main အဖွဲ့ကိုလှူဒါန်းတာဖြစ်ပြီး
ဒီအဖွဲ့ကကလေးတွေရဲ့ပညာရေးနဲ့ဖျော်ဖြေရေးအတွက်အသုံးချမှာပါ။ဒီနှစ်မှာတော့ Pride အဖွဲ့တွေအတွက်စုစုပေါင်းအမေရိကန်ဒေါ်လာ 9,500 ကောက်ခံရရှိခဲ့ပါတယ်ရှင
်။အမေရိကန်ပြည်ထောင်စုရှီကာဂိုမြို့မှာယုံလေးတွေအတွက်ဟိုတယ်တစ်ခုကိုဖွင့်လှစ်လိုက်ပါတယ်။ယုံပိုင်ရှင်တွေအနေနဲ့ခရီးဝေးသွားတဲ့အခါသူတို့ရဲ့ယုံတွေကိုစောင့်ရှောက်ဖို့ဒီဟိုတယ်မှာအပ်ထားခဲ့နိုင်တာပါ။Airbnb လို့နာမည်ပေးထားတဲ့ဒီဟိုတယ်ဟာရှီကာဂိုမြို့မှာပထမအဆုံးဖြစ်ပြီးတော့ယုံကလေးတွေအတွက်တီးတန့်ဝါလို့ရတဲ့လောင်အိမ်လေးတွေနဲ့ပါရှန်ကော်စောတွေကိုအသုံးပြုထားပါဗျ။ဒီဟိုတယ်မှာယုံတွေအတွက် SPA အနိုင်ခံဖို့နဲ့ဇိမ်ခံဖို့အတွက်လည်းလုပ်ပေးနိုင်ပါတယ်။ယုံတွေအတွက်ဂရုတစိုက်နဲ့အကောင်းဆုံးအဆင့်မြင့်ဝန်ဆောင်မှုတွေကိုပေးကျင်တာကြောင့်အခုလိုဟိုတယ်ကိုဖွင့်လှစ်ဖြစ်တာဖြစ်တဲ့အကြောင်းဟိုတယ်ပိုင်ရှင်မာရီကာကိုဘန်းကပြောပါဗျ။အခုမှဖွင့်လှစ်တာဖြစ်ပေမဲ့လည်းဒီဟိုတယ်ကိုအသုံးပြုကျင်တဲ့ယုံကလေးတွေများလွန်းတာကြောင့်တန်းစီနေရတယ်လို့လည်းသူကပြောပါတယ်။ဒီဟိုတယ်ကရတဲ့အကျိုးအမြတ်တွေကိုလည်းယုံကလေးတွေမွေးစားဖို့အတွက်ကယ်ဆယ်ထားတဲ့ Red Dog Animal Shelter ကယ်ဆယ်ရေးအဖွဲ့တစ်ခုကိုကူညီมาပါ။ဒီအဖွဲ့ရဲ့အကူအညီနဲ့နှစ်စဉ်ယုံအကောင်300လောက်ကိုမွေးစားဖို့ပိုင်ရှင်ရှာပေးနိုင်ခဲ့ပါတယ်ခင်ဗျာ။
ကိုငင်းကြတဲ့မခင်ဖြစ်ပြီးတော့တင်ဆက်နေတဲ့ထူးခြားဆန်းများသတင်းများကဏ္ဍကိုကြားခဲ့ရတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမတင်ထိုက်ပြောပြပေးပါရှင
်ယူကရိန်းနိုင်ငံတောင်ပိုင်းကခါဆန်မြို့လေကိုတင်းငွင်ပြင်းမှာရုရှားတို့ကလက်နက်ကြီးတွေနဲ့ပစ်ခတ်ပါတယ်ပြီးခဲ့တဲ့လအတွင်းခါဆန်မြို့ကနေရုရှားတို့ဆုတ်ခွာသွားပြီးနောက်ပိုင်းဒေတာရင်းကိုပြန်ပြီးတော့ပစ်ခတ်တိုက်ခိုက်နေတာဖြစ်ပါတယ်ခါဆန်မျိုးရင်းတိုက်ခတ်ခံရမှုကြောင့်3ဦးဒဏ်ရာရကြောင်းယူကရိန်းတာဝန်ရှိသူတို့ကပြောပါတယ်ပြီးခဲ့တဲ့ရက်ကခါဆန်ဒေသထွက်ကိုရုရှားတို့ကဒုံးကျည်တွေမော်တာကြီးတွေနဲ့တင့်ကားတွေနဲ့54ချိန်တိုက်ခတ်ခဲ့ပြီး3ဦးသေဆုံး6ဦးဒဏ်ရာရကြောင်းလည်းဒေသဆိုင်ရာအုပ်ချုပ်ရေးမှူးကလည်းပြောဆိုထားပါတယ်ပါကစ္စတန်ရဲ့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးရဲဌာနချုပ်အချုပ်ခန်းမှာထိမ့်သိမ်းထားတဲ့ဒါဇင်းနဲ့ချီတဲ့စစ်သွေးကြွတွေကတင်းငွေနေမှာလုံခြုံရေးအဆောက်အအုံကိုတစားကန်အဖြစ်ဖမ်းဆီးလိုက်ပြီးတစားကန်တွေရဲ့အသက်နဲ့သူတို့ကိုအာဖဂန်နစ္စတန်ကိုဘေးအန္တရာယ်ကင်းကင်းနဲ့ထွက်ခွာနိုင်အောင်လမ်းဖွင့်ပေးရေးအပေးအယူလုပ်ဖို့တောင်းဆိုနေကြပါတယ်ပါကစ္စတန်အနောက်မြောက်ပိုင်းနေဆက်မှာရှိတဲ့ခိုင်ဘာပတွန်ခွာပြည်နယ်ဘန်နူးမြို့မှာတစားကန်ဖမ်းဆီးမှုပြဿနာဖြစ်နေကြောင်းပါကစ္စတန်လုံခြုံရေးသတင်းရှင်းပြတွေနဲ့ဒေသခံတွေကအတည်ပြုထားပါတယ်ကာတာနိုင်ငံမှာတင်းငွေနေကချင့်ပတဲ့ကမ္ဘာဖလားနောက်ဆုံးဗိုလ်လူပွဲမှာတော့အာဂျင်တီးနားအသင်းကပြင်သစ်ကိုအနိုင်ရပြီးဘိုးဆွဲသွားပါပြီနောက်ဆုံးအချိန်ဘိုးကစားပြီးချိန်ထိအာဂျင်တီးနားနဲ့ပြင်သစ်တို့သုံးခုစီနဲ့တရေဖြစ်ခဲ့ပြီးတဲ့နောက်ပယ်နယ်တီကန့်ကြတာမှာအာဂျင်တီးနားကပြင်သစ်ကို6-2နဲ့အနိုင်ရခဲ့တာဖြစ်ပါတယ်ပွဲစဉ်တစ်လျှောက်လုံးမှာတော့တစ်ဖက်နဲ့တစ်ဖက်သူရပြန်ကိုရပြန်အသာစီးနဲ့ကစားခဲ့ကြပြီးကမ္ဘာဖလားဘိုးလူပွဲတွေထဲမှာအကောင်းဆုံးပွဲစဉ်တွေထဲကတစ်ခုဖြစ်ပါတယ်ကာတာနိုင်ငံမှာကျင်းပပြီးစီးသွားတဲ့2022ခုနှစ်ကမ္ဘာဖလားဘောလုံးပွဲနောက်ဆုံးဘောလူပွဲမှာပြင်သစ်အသင်းကိုအနိုင်ရဘိုးဆွဲသားတဲ့အာဂျင်တီးနားအသင်းကိုဦးဆောင်သူလီယိုနယ်မက်ဆီကို FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့အကောင်းဆုံးဘောလုံးသမားဆုရွှေဘောလုံးဆုချီးမြှင့်လိုက်ပါတယ်နောက်ဆုံးဘောလူပွဲမှာသွင်းခဲ့တဲ့ဂိုးနှစ်ဂိုးအပါအဝင်ကမ္ဘာဖလားပွဲစဉ်တွေမှာစုစုပေါင်း9ဂိုးသွင်းနိုင်ခဲ့သလိုပြင်းထန်တဲ့တရေချပြီးပယ်နယ်တီအဆုံးဖြတ်ပေးဖို့ဂိုးသွင်းတာမှာလည်းအာဂျင်တီးနားအတွက်ပထမဆုံးဂိုးသွင်းပေးခဲ့သူဖြစ်ပါတယ်ရှင
်တင်ဒင်ချင်းချက်ကိုမတင်ကြီးထိုက်ကြီးညာခဲ့တာပါရှင်ဒီကနေ့မနက်အတွက်စီစဉ်ထုတ်လုပ်ရင်းမှုကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Derek Smith တို့ဖြစ်ပါတယ် VOA American အတန်ရဲ့ဒီကနေ့မနက်မြန်မာစံတော်ချိန်6:00နာရီ 9:00 နာရီစီစဉ်တွေကိုလိုင်းတိုမီတာ3249နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျန်းမာရှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနောက်လာပါ
This program has come to you from the Voice of America, Washington.